Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2019ခုနှစ်စက်တင်ဘာလ9ရက်တနင်္လာနေ့ VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ25 32 51နဲ့လိုင်းလက်မီတာ190တို့အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါတယ်ရှင်။ကျမခွန်ညိုပါ။ခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်။မင်္ဂလာညချမ်းပါခင်ဗျာ။ဒီကနေ့ညပိုင်းသတင်းတွေကိုမဆုမြတ်မှုနဲ့ကျွန်တော်ကြော်သိမ်းပြောပြမှာပါ။တာလီဘန်ရဲ့ဆွေးနွေးမဲ့အစည်းအဝေးကိုဒမန်ထရမ်ကယုတ်တိရဖြတ်လိုက်ပြီးတဲ့နောက်အာဖဂန်မှာတိုက်ခိုက်တာတွေပြန်ဖြစ်နေပါတယ်။ဒမန်နိုင်ငံဆိုင်ရာတီးခြားလို့လက်တဲ့ကုလသမဂ္ဂစုံစမ်းစစ်ဆေးရေးအဖွဲ့ဟာမှုကင်းပြည့်တွေကိုစပြီးတော့စုံစမ်းရယူတော့မှာဖြစ်ပါတယ်။ဟောင်ကောင်အရေးဝင်ဆွတ်ဖက်ရာရောက်မဲ့ဥရေမှုကြမ်းတစ်ခုကိုဆက်ပြီးအတီးပြူပြဋ္ဌာန်းတာမဟုတ်ဘူး။ဒီလိုဆွေးနွေးပိုင်းသတင်းစာအရီဒါအာပေါ်မှာရေးထားပါတယ်။ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ။
အခုညပိုင်းဆက်သွယ်မြင့်မြတ်ချက်တွေသတင်းလာလေးတွေမှာတော့မြန်မာနိုင်ငံဆိုင်ရာကုလစုံစမ်းရေးအဖွဲ့ IIMM အနေနဲ့စိုးရွားတဲ့လူအခွင့်အရေးချိုးဖောက်မှုတွေပေါ်မှာရာဇဝတ်ကြောင်းအရာတရားစွဲဖို့လုပ်ငန်းတွေစတင်နေပါပြီ
The success of the mechanism will be dependent on the cooperation and support of member states. Obviously, access to Myanmar
နိုင်ငံတကာကပူးပေါင်းပါဝင်ကြဖို့ IIMM ရဲ့အကြီးအကဲတိုက်တွန်းတောင်းဆိုခဲ့တာနဲ့အတူထုတ်လွှင့်ပေးသွားမှာပါ။ကချင်နှစ်ချင်းခရီးယာဖွဲ့ချုပ်ဥက္ကဋ္ဌကိုတပ်မတော်ကတရားစွဲဖို့ဥတိုက်လျှောက်ထားချက်ပြန်လည်ရုပ်သိမ်းသွားပါပြီ။ရှမ်းပြည်နယ်မြောက်ပိုင်းမှာတိုက်ပွဲတွေတလကြာရပ်နားမဲ့အကြောင်းညီနောင်မဟာမိတ်အဖွဲ့ကဒီကနေ့ကြေညာပါတယ်ချင်းတဲ့ရခိုင်ပြည်နယ်တွေမှာမြေမြုပ်မိုင်းနှိမ့်မိလို့အရတား9ယောက်ထိခိုက်ဒဏ်ရာရခဲ့ပါတယ်ဒီလိုသတင်းလွှာတွေကိုနားဆင်ကြရဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်စုမြတ်မွန်တို့ကပြောပြပေးပါမယ်ရှင
်အမေရိကန်သမ္မတအပန်းဖြစ်စခန်းဖြစ်တဲ့ Camp David မှာတာလီဘန်အဖွဲ့နဲ့တွဲဆုံဆွေးနွေးမဲ့အစည်းအဝေးကိုပြတ်လိုက်တဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကရုတ်တရက်ကြေညာလိုက်ပြီးတဲ့နောက်အာဖဂန်နစ္စတန်နိုင်ငံကာဘူးမြို့တော်မှာတာလီဘန်အဖွဲ့ရဲ့တက်ခတ်မှုတွေထပ်ဖြစ်လာပါတယ်။တခါပြည်နယ်ရှိမြောက်ပိုင်းကခရိုင်နှစ်ခုတည်းမင်းနယ်မှာတနင်္လာနေ့ညဘက်ကဖြစ်တဲ့တက်ခတ်မှုတွေကိုတော့သူတို့လုတားလို့တာလီဘန်အဖွဲ့ကကြေညာထားပြီးထိခိုက်ဒဏ်ရာသေဆုံးတာနဲ့ပတ်သက်တဲ့သတင်းတွေမရသေးပါဘူး။ဒီကနေ့ကာဘူးမြို့တော်မှာလမ်းမေးထောင်ပုံပေါက်ခွဲတဲ့ဖြစ်ရပ်တွင်အကြမ်းသား3ဦးဒဏ်ရာသွားတယ်လို့မြို့တော်ရဲတပ်ဖွဲ့အကြီးအကဲကပြောပါတယ်။ဘာကိုပြစ်မှတ်ထားတက်ခတ်တယ်ဆိုတာမသိရဘူးလို့သူကဆိုပြီးလက်သက်ဖြစ်တော့ဘယ်အဖွဲ့ကမှမကြေညာသေးပါဘူး။ပြေဆုံးဆွေးနွေးပွဲဖြစ်လိုက်တယ်ဆိုတော့ကိုအာဖဂန်နစ္စတန်မှာအရေးပါတဲ့နှစ်ပတ်လည်ထိမှန်ညွှန်တွေမရောက်ခင်လေးမှာပဲတမန်ထရမ်ကကြေညာတော့ပါဒီကနေ့တင်းလာနေဟာတာလီဘန်စန့်ကျင်ရေးတမူအာမက်ရှာမဆူလုံခြံခံရတဲ့နှစ်ပတ်လည်နေ့ဖြစ်ပြီးအင်္ဂါနေ့ဟာရှီးယားမွတ်စလင်တွေရဲ့ဘာသာရေးအထင်အမြတ်အာရှူရာနေ့စတေမာလာစတေရဲ့ဗိုလ်တွင်းလေးကတော့အမေရိကန်ကမ္ဘာကုန်သွယ်ရေးမျှော်စင်ညီနောင်ကိုတက်ခတ်ခံခဲ့ရတဲ့9/11နှစ်ပတ်လည်နေ့ဖြစ်ပါတယ်အမေရိကန်တာလီဘန်ဆွေးနွေးပွဲတွေဘယ်တော့ပြန်ဆမဲဆိုတာနဲ့ဆက်ရှိနေကြအာဖဂန်စစ်ပွဲဘယ်တော့ဆုံးသက်မဲဆိုတာတွေကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူး
ရုရှားနိုင်ငံမှာဒီနေ့ခုနှစ်နေ့ကကျင်းပတဲ့ဒေသန္တရရွေးကောက်ပွဲတွေမှာလက်ရှိအာဏာရ United Russia ပါတီကလွှတ်တော်မှာအမတ်နေရာတော်တော်များများရှုံးနေခဲ့ပါတယ်။အတိုက်ခံကိုယ်စားလှယ်လောင်းတွေဝင်ပြိုင်ခွင့်မရခဲ့တဲ့အတွက်မော်စကိုမြို့တော်မှာဆယ်စုနှစ်တစ်ခုအတွင်းအကြီးအကျယ်ဆုံးဆန္ဒပြမှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်ကျင်းပတဲ့အခုဒေသန္တရရွေးကောက်ပွဲတွေကိုလူအများကအနီးကပ်စောင့်ကြည့်နေကြတာပါ။မဲအားလုံးနှိပါရေတွက်ပြီးချိန်မှာ United Russia ပါတီက၃ပုံ၃ပုံရှုံးနေခဲ့တယ်လို့ RIA သတင်းဌာနကထုတ်ပြန်ပါတယ်။ရွေးကောက်ပွဲဝင်ပြိုင်ကြမဲ့ကိုယ်စားလှယ်လောင်းအများအပြားအနေနဲ့သူတို့ဘော်ထောက်ခံသူတွေရဲ့လက်မှတ်ကိုလုံလောက်အောင်မဆူဆောင်းနိုင်တဲ့အတွက်လို့ဆိုပြီးတော့ဗဟိုရွေးကောက်ပွဲကော်မရှင်ကရွေးကောက်ပွဲဝင်ခွင့်အမှတ်ပုံတွင်ကိုမပြုခဲ့တာကြောင့်ဇူလိုင်လလယ်တုန်းကအကြီးအကျယ်ဆန္ဒပြပွဲတွေဖြစ်ပွားခဲ့ရပါတယ်။ဒါဟာသူတို့ကိုလွတ်တော်တဲ့မရအောင်တားဆီးတဲ့လုပ်ရဖြစ်တယ်လို့ထင်ရှားတဲ့အတိုက်ခံနိုင်ငံရေးသမားအလက်ဆီနာဗာနီကပြောကြားရှုံ့ချခဲ့ပါတယ်။အမှတ်ပုံတင်ခွင့်မရခဲ့တဲ့နာဗာနီကတနိုင်ငံလုံးမှာရှိကြတဲ့သူ့ဘော်ထောက်ခံသူတွေအနေနဲ့အာဏာရပါတီကိုယ်စားလှယ်တွေကိုအနိုင်ရနိုင်တဲ့ခြေရှိတဲ့ကိုယ်စားလှယ်လောင်းတွေကိုမဲပေးကြဖို့အတွက်တိုက်တွန်းခဲ့ပါတယ်။အခုရွေးကောက်ပွဲဟာဒေသန္တရရွေးကောက်ပွဲဖြစ်ပေမဲ့2021မှာကျင်းပမဲ့ပါလီမန်ရွေးကောက်ပွဲတွေမတိုင်ခင်အာဏာရပါတီကိုအနိုင်ရဖို့အခွင့်အရေးတစ်ခုလို့အတိုက်ခံတွေဘက်ကမြင်ထားကြတာဖြစ်ပါတယ်
။အမေရိကန်ပြည်ထောင်စုနဲ့အီရန်ကြားတန်တမန်ရေးဆိုင်ရာအခြေတင်ဖြစ်တာမှာအဓိကနေရာကပါခဲ့တဲ့အီရန်ရေနံတင်သင်္ဘောပေါ်ကရေနံတွေကိုရောင်းပြီးသွားပြီလို့အီရန်နိုင်ငံကပြောပါတယ်။အေဒရီယန်ဒါရီယာရေနံတင်သင်္ဘောဟာမြေထဲပြင်ကမ်းရိုးတွေမှာဆက်ကပ်ပြီးပါလာတဲ့ကုန်တွေကိုချပြီးသွားပြီလို့အီရန်နိုင်ငံကြားရေးဌာနပြောခွင့်ရအဘတ်စ်မူဆာဗီပြောတာကိုကိုးကားပြီးအီရန်နိုင်ငံပိုင်သတင်းဌာန IRNA ကတနင်္လာနေ့မှာဖော်ပြပါတယ်။ဘယ်နိုင်ငံကိုရောင်းလိုက်တယ်ဆိုတာကိုတော့ပြောခွင့်ရကထုတ်ပြောမသွားပါဘူး။တင်မောပေါ်မှာအီရန်ရေနံစိမ်းစီပေါင်း1.3 တန်းတင်သွားတာပါ။တင်မောဟာပြီးခဲ့တဲ့သတင်းဘက်ကလူမှုအစအနောင်မြင်ရတော့ပဲပျောက်သွားပြီးဆီးရီးယားကမ်းလွန်ပင်လယ်မှာရှိနေတာကိုဂျိုရုဒဇင်ကရယူခဲ့တဲ့ဓာတ်ပုံမှာတွေ့ရပါတယ်။ဆီးရီးယားကိုရေနံမရောင်းဖို့ဥရောပသမဂ္ဂ EU ကတန်ခတ်အရေးယူထားတာကိုချိုးဖောက်တယ်ဆိုတဲ့တန်တရားနဲ့အဲ့ဒီသင်္ဘောကိုပြီးခဲ့တဲ့ဇူလိုင်လမှာဗြိတိရှ်မရိန်းတပ်ဖွဲ့ကဂျီဘရော်တာကမ်းလွန်မှာဖမ်းခဲ့ပါတယ်။ ဗြိတိသျှပိုင်ဂျီဘရိုတာဒေသမှာသင်းမောကိုသတင်းချောက်ပတ်စာထင်းထင်းထားပြီးတဲ့နောက်အမေရိကန်ကကန့်ကွက်နေတဲ့ကြားမှာပဲပြန်လွှတ်ပေးခဲ့တာပါ EU ကတန်ခတ်အရေးယူထားတဲ့ဘယ်နိုင်ငံကမှဒီသင်းမောသွားမှာမဟုတ်ဘူးဆိုတဲ့အာမခံချက်ရတာကြောင့်ပြန်လွှတ်ပေးလိုက်တာလို့ဂျီဘရိုတာကပြောပါတယ်
အီရန်မှာယူရေနီယံတွေကိုအရင်ကထက်ပိုပြီးတန့်စစ်နိုင်မဲ့အဆင့်မြင့်ဗဟိုခွာဆက်တွေတက်ဆင်နေတယ်ဆိုတာကိုကုလသမဂ္ဂအနုမြူစွမ်းအင်လေ့လာဆောင်ကြည့် Agency IAEA ရဲ့စစ်ဆေးရေးမှုတွေကဒီကနေ့အတည်ပြုလိုက်ပါတယ်တက်ဆင်နေတဲ့အထက်မှာ2015ခုနှစ်ကအီရန်နဲ့နိုင်ငံတကာကြားရရှိထားတဲ့နျူကလ িয়ার ဆိုင်ရာသဘောတူညီချက်အရတားမြစ်ထားတဲ့ဗဟိုခွာဆက်အမျိုးအစားတွေပါဝင်တယ်လို့ IAEA ရဲ့အကြေညာချက်ထဲမှာဖော်ပြထားပါတယ်ဗဟိုခွာဆက်တွေပြန်လည်အသုံးပြုမယ်လို့အီရန်ဘက်ကကြေညာခဲ့ပြီးရပ်ပိုင်းအကြံမှာပဲအခုလိုအတည်ပြုချက်ထွက်ပေါ်လာခဲ့တာဖြစ်ပါတယ်။အီရန်ရဲ့ရေနံလုပ်ငန်းအပေါ်အမေရိကန်ရဲ့ပိတ်ဆို့တံခါးမှုတွေကြော်လွှမ်းနိုင်အောင်လို့စာချုပ်မှာသဘောတူထားတဲ့ EU ဥရောပသမဂ္ဂကထိထိရောက်ရောက်လုံမပေးဘူးလို့ဆိုပြီးသဘောတူစာချုပ်ထဲမှာကန့်တတ်ထားတာတွေကိုအီရန်ကပြန်လုပ်နေတာပါ။အမေရိကန်ကတော့သဘောတူညီချက်ကနေ2018ခုနှစ်မှာနှုတ်ထွက်ပြီးပိတ်ဆို့တံခါးမှုတွေကိုပြန်လည်ချမှတ်နေပါတယ်။အစောပိုင်းတုန်းကလည်းအီရန်မှယူရေနီယံတန့်စင်ထားတဲ့ပမာဏနဲ့ယူရေနီယံတန့်စင်အဆင့်ကိုသဘောတူထားတာထက်ကျော်လွန်တိုးမြင့်ခဲ့ပါတယ်။နိုင်ငံတကာသဘောတူညီချက်ထဲမှာအသေးချာထည့်သွင်းကန့်တတ်ထားတာတွေကိုအီရန်ကချိုးဖောက်နေပုံရပေမဲ့အီရန်အနေနဲ့ IAEA နဲ့ဆက်လက်ပူးပေါင်းဆောင်ရွက်မှဖြစ်တယ်လို့စစ်ဆေးရေးမှုတွေကိုလည်းနျူကလ িয়ার ဆက်ရုံတွေကိုစစ်ဆေးခွင့်ဆက်ပေးထားမယ်လို့ပြောကြားထားပါတယ်။
အန်တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ25 kHz 11965တိုင်းဒိုမီတာ32 kHz 9303ညတိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတနေ့တွေမှာတိုင်းဒိုမီတာ190 kHz 1505နဲ့ပြောထုတ်လွှင့်ပေးပါတယ်ရှင
်ဒီဝေကနေတနေ့လညဘက်ဒီလိုမျိုးကိုတိုင်းဆက်လက်ပြောပြနေပါတယ်မြန်မာနိုင်ငံဆိုင်ရာတိချလွတ်လပ်တဲ့ကုလသမဂ္ဂစုံစမ်းစစ်ဆေးရေးအဖွဲ့ IIMM အနေနဲ့အချက်အလက်ရှာဖွေရေးအဖွဲ့ UNFFM ရဲ့အားကောင်းလာတဲ့လုပ်ငန်းကိုဆက်လက်လုပ်ဆောင်တဲ့အနေနဲ့ရာဇဝတ်ကြောင်းရရေးယူနိုင်ရေးမှုကင်းဖြစ်ရပ်တွေကိုစုဆောင်းသွားတော့မှာဖြစ်တယ်လို့လူ့အခွင့်အရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီး Michel Bachelet ကပြောပြီးမြန်မာအစိုးရကလည်းအခုလိုတိုက်တွန်းသွားပါတယ်
I urge the government to cooperate with the international mechanisms that have been established both to ensure justice and consolidate Myanmar's democratic transition.
ဒီဟောက်ရင်းနဲ့အညီဖြစ်စီဖို့နဲ့မြန်မာနိုင်ငံရဲ့ဒီမိုကရေစီအတွင်ကူးပြောင်းရေးခိုင်မာအားကောင်းစေဖို့တည်ထောင်ထားတဲ့နိုင်ငံတကာဖွဲ့စည်းလို့ဆောင်ချက်တွေမှာပူးပေါင်းဆောင်ရွက်ဖို့အစိုးရကကျွန်မတိုက်တွန်းပါတယ်လို့ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာလက်ရှိကျင်းပနေတဲ့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီ42ချိန်မြောက်အစည်းအဝေးအဖွင့်မင်ကိုမှမာမင်းကြီးကပြောတော်ပါတယ်။ဒီခိုင်ပြည်နယ်မှာအရင်ကဖြစ်ပျက်ခဲ့တာတွေနဲ့အခုလက်ရှိဖြစ်နေတဲ့တိုက်ပွဲတွေဒိုင်းပြည်ကနေထွက်ပြေးသွားရသူတွေနဲ့ပြည်တွင်းမှာအိုးအိမ်ဆွန့်ထွက်ပြေးနေရသူတွေနေရက်ပြန်နိုင်ရေးအလားအလာမှေးမိန်နေတာနဲ့ကျန်းပြည်နယ်မှာမကြသေးခင်ကတိုက်ပွဲတွေပြန်ဖြစ်လာတာကချင်ပြည်နယ်ဘက်မှာအခြေအနေတွေမတည်ငြိမ်သေးတာစတာတွေကိုလူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးကထည့်ပြောသွားပါတယ်တိုက်ပွဲတွေပြည်ပခါတွေကြောင့်အိုးအိမ်ဆွန့်ထွက်ပြေးကြရလူတွေဘေးဒုက္ခရောက်ကြရပြီးငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုထိခိုက်စေတယ်လို့လည်းမဟာမင်းကြီး Michel Bachelet ကပြောပါတယ
်ဟောင်ကောင်ကျွန်းမှာဒီမိုကရေစီနဲ့လူ့ခွင့်ရေးတိုးတက်စေရေးအားပေးပံ့ပိုးမဲ့ပါတီနှစ်ရလုံးထောက်ခံတဲ့ဥပဒေမူကြမ်းတရားအတည်ပြုနိုင်အောင်အမေရိကန်ကွန်ဂရက်ကဆစ်ဆက်လုပ်မယ်ဆိုရင်ဒါဟာဟောင်ကောင်ပြည်တွင်းရေးကိုဝင်ရောက်ဆွတ်ဖက်တာဖြစ်လိမ့်မယ်လို့တရုတ်အစိုးရပိုင်သတင်းစာမှဒီကနေ့ရေးသားပါတယ်။ဟောင်ကောင်ရဲ့မြန်မာတဲ့ကိုယ်ပိုင်အုပ်ချုပ်မှုအဆင့်ကိုတတ်မှတ်ဖို့ဝါရှင်တန်မှာအခွင့်မရှိလို့ဆိုရမယ့်ခေါင်းစဉ်နဲ့ Editor အဘော်တပုတ်ကို Global Times သတင်းစာမှရေးထားတာပါ။ဥပဒေမူကြမ်းကိုအတည်ပြုတာဟာဟောင်ကောင်ရေးရာတွေမှာနှက်ဆိုင်နဲ့ဝင်ရောက်ဆွတ်ဖက်မှုတစ်ခုဖြစ်လာစေပေမဲ့ဟောင်ကောင်ရေးရာတွေမှာတရုတ်အစိုးရရဲ့ဆုံးဖြတ်ချက်ပေါ်လွှမ်းမိုးဖို့အသာစီးရတဲ့အချက်တော်ဖြစ်လာမှာမဟုတ်ဘူးလို့ Editor အပေါ်မှာရေးသားပါတယ်။ဟောင်ကောင်မှာဆန္ဒပြပွဲတွေဖြစ်နေတာအဆုံးသတ်သွားတဲ့အထိစိတ်ရှည်ရှည်နဲ့စောင့်ကြည့်နေတဲ့မဟာဗျူဟာထိထိရောက်ရောက်အလုံးမဖြစ်ဘူးဆိုတာသိပြီးတဲ့နောက်မှာဟောင်ကောင်နိုင်ငံရဲ့အချက်အတဲအပေါ်ကမ္ဘာရဲ့သဘောထားအမြင်ပြောင်းလဲစေအောင်လို့တရုတ်အစိုးရကအရှိန်မြင့်လှုပ်ဆောင်နေတယ်လို့လေးလာသူတွေကတုံ့တက်ပါတယ်။ဟောင်ကောင်မှာအစိုးရဆန့်ကျင်ရေးဆန္ဒပြပွဲတွေဖြစ်လာတာ၃လနီးပါးရှိပြီဖြစ်ပြီးအရှိန်လျော့သွားမဲ့အရေးလက္ခဏာမတွေ့ရသေးပါဘူး။ဒီမိုကရေစီရဲ့လှုပ်ရှားသူတွေရဲတပ်ဖွဲ့ကြရုံးရင်ဆန်ခါဖြစ်တာတွေပို့တိုးလာချိန်မှာပဲဒီနေ့ကနေနေတော့ကလည်းဟောင်ကောင်စင်ထရယ်မက်ထရိုရထားဘူတာရုံအဝင်ပေါက်ကိုဆန္ဒပြသူတချို့မိရှုခဲ့ကြပါတယ
်ဂျပန်နိုင်ငံကနစ်ဆန်မော်တော်ကားကုမ္ပဏီရဲ့အမှုဆောင်ရာရှိချုပ်ဟီရိုတိုစိုက်ကာဝနှုတ်ထွက်စာတင်လိုက်ပါပြီသူနေရာမှာအစားထိုးခံထားမဲ့လူကိုရွေးချယ်ဖို့ကုမ္ပဏီဒါရိုက်တာအဖွဲ့အားလည်းပဲအစည်းအဝေးလုပ်ဖို့ရှိပါတယ်နစ်ဆန်ကုမ္ပဏီဥက္ကဋ္ဌဟောင်ကာလော့စ်ဂူဆန်နာမည်ပြည့်နဲ့ထွက်သွားရပြီးတဲ့နောက်သူ့ရဲ့လူရင်းတူဦးဖြစ်တဲ့ CEO စိုက်ကာဝလည်းအခုနှုတ်ထွက်သွားတာပါသမချက်တူနဲ့မကန့်ညီပဲသူကလစာရီပူပေးနေပြီးတော့ကော်မီလိုဖုန်းလုံထုံးလုံကြီးတွေကိုချူဖောက်ခဲ့တယ်လို့ပြီးခဲ့တဲ့တင်ပတ်မှာစိုက်ကားဝါကဝန်ခံလိုက်တာကြောင့်နစ်ဆန်ကုမ္ပဏီမှာနောက်ထပ်ဘဏ္ဍာငွေကြေးဆိုင်ရာအရှုပ်တော်ဘုတ်တစ်ခုထပ်ဖြစ်လာပါတယ်။ကော်မီတွင်စုံစမ်းစစ်ဆေးမှုတစ်ခုလုပ်ပြီးတဲ့နောက်မှာဒီကိစ္စတွေပေါ်လာတာဖြစ်ပါတယ်။
အပူပိုင်းမုန်တိုင်းအဆင့်ထိအာရွတ်သွားတဲ့ဒိုရီယာမုန်တိုင်းဟာအခုတော့မြောက်အတလန်တိတ်သမုဒ္ဒရာဘက်ကိုရွှေ့ရှားသွားပါပြီ။ဒီနေ့ကနေတော့ကနေဒါအရှေ့ပိုင်းဒေသတွေနဲ့ကေဘက်ပြည်နယ်အရှေ့ပြားပိုင်းကိုဝင်ရောက်တိုက်ခတ်ခဲ့တာမှအင်ခေါင်မိုးတွေလန်ထွက်တပ်ပင်တွေအမြစ်ကကျွတ်ထွက်ခဲ့တယ်လို့ဒဏ်အားလိုင်းတွေပြတ်တောက်ခဲ့တာကြောင့်အိမ်ပေါင်းရာနဲ့ချီလျက်စစ်တပ်အားပြတ်တောက်ခဲ့ပါတယ်။ပြီးခဲ့တဲ့တစ်ပတ်ကဟာရီကိန်းပြင်းအားအဆင့်9နဲ့ဗဟားမားကျွန်းနိုင်ငံကိုဒိုရီယာမုန်တိုင်းတိုက်ခတ်မှုမှာတော့44ယောက်ထက်မနည်းသေဆုံးပြီးတော့ထောင်ထဲချီပျောက်ဆုံးနေဆဲဖြစ်ပါတယ်။ဗဟားမားလေကြောင်းပိုင်နက်ကိုရှာဖွေကယ်ဆယ်ရေးလုပ်မဲ့သူတွေရဲ့လေယာဉ်ခီးတွေကိုသာဦးစားပေးနိုင်ဖို့အတွက်ဗဟားမားအစိုးရရဲ့တောင်းဆိုချက်အရအမေရိကန်လေယာဉ်တွေဗဟားမားကျွန်းပေါ်ကနေပြန်တပ်မှုကိုအမေရိကန်လေကြောင်းပြန်တပ်မှုဆိုင်ရာစီမံခန့်ခွဲရေးဌာန FAA ကယာယီကန့်သက်ထားပါတယ်။မုန်တိုင်းထံကိုပြင်းထန်ဆုံးခံစားရတဲ့အဘာကိုနဲ့ Great Bahama ကျွန်းတွေကိုတွားရောက်လည်လာခဲ့တဲ့ American ပြည်ထောင်စုနိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီ USAID ရဲ့အကြီးအကဲ Mark Green ကတချို့နေရာတွေမှာအပြည့်အစုံများလွန်းတဲ့အတွက်နျူကလ িয়ার ဘုံပောက်ကွဲသလိုတစားစီဖြစ်နေတယ်လို့ပြောကြားပါတယ်။ပြန်လည်ထူထောင်ရေးအတွက်အချိန်ယူရမှာကိုနားလည်သဘောပေါက်သလိုကုညီကယ်ဆယ်ရေးလုပ်ငန်းတွေကို American ဘက်ကအကူအညီပေးဖို့ Bahama အစိုးရနဲ့အဓိကလှုပ်ဆောင်သွားမယ်လို့လည်းသူကပြောကြားခဲ့ပါတယ်။
တနင်္လာနေ့ညပိုင်းထိပ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မဆုမြတ်မတို့ပြောပြသွားတာပါရှင်။အခုသတင်းလွှာတွေဆက်သွယ်မိမြန်ချက်တွေစက်တိုက်နားဆင်ရပါမယ်။မြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့ကုလသမဂ္ဂစုံစမ်းရေးအဖွဲ့ IIMM အနေနဲ့မြန်မာနိုင်ငံအတွင်းကစိုးရွားတဲ့လူ့အခွင့်အရေးချိုးဖောက်မှုတွေပေါ်ရာဇဝတ်ကြောင်းအရအေးအေးယူတရားစွဲဆိုနိုင်ဖို့လုပ်ငန်းစဉ်တွေစတင်နေပါပြီ။ဒီကုလစုံစမ်းရေးအဖွဲ့ရဲ့ပထမဦးဆုံးအစီရင်ခံစာကိုကုလလူ့အခွင့်အရေးကောင်စီကိုဒီကနေ့တင်သွင်းသလိုဘလို့လုပ်ငန်းဆောင်ရွက်သွားမလဲဆိုတာကိုလည်း IIMM အဖွဲ့အကြီးအကဲဖြစ်သူကရှင်းလင်းခဲ့ပါတယ်။အခုလုပ်ငန်းစတင်လိုက်တဲ့ IIMM နဲ့အရင်ရရှိထားတဲ့ကုလအချက်လက်ရှာဖွေရေးအဖွဲ့ FFN တို့သဘောတဘာဝဘလို့ကွာခြားတယ်လဲကိုသားညိုကပြောပြပေးမှာပါရှင
်မြန်မာနိုင်ငံဆိုင်ရာလူလတ်တဲ့ကုလစုံစမ်းရေးအဖွဲ့ရဲ့လုပ်ပိုင်ခွင့်သူရဲ့လက်ရှိလုပ်ငန်းစဉ်မျှော်လင့်ထားချက်စသဖြင့်ကိုဒီအဖွဲ့ရဲ့အကြီးအကဲဖြစ်တဲ့ Nicholas QMGM ကဒီနေ့လူခွင့်ကောင်စီမှာရှင်းလင်းပြောပါတယ်မြန်မာနိုင်ငံတွင်ရိုဟင်ဂျာနဲ့အခြားလူနည်းစုလူမျိုးတွေပေါ်လူခွင့်ချိုးဖောက်မှုတွေကိုရေးယူနိုင်ဖို့ဒီအဖွဲ့ဖွဲ့စည်းတာကို2018ခုနှစ်စက်တင်ဘာလ29ရက်နေ့ကုလသမဂ္ဂလူ့ခွင့်ကောင်စီကနေပြီးတော့တည်ပြုဆုံးဖြတ်ပေးခဲ့တာပါသူရဲ့လုပ်ငန်းစဉ်မှာနိုင်ငံတကာကပူးပေါင်းကူညီကြဖို့ကိုလည်းကုလစုံစမ်းရေးအဖွဲ့ရဲ့အကြီးအကဲဖြစ်တဲ့ Nicholas QMGN ကအခုလိုတောင်းခံပြောပါတယ
် The success of the mechanism will be dependent on the cooperation and support of member states
ဒီအဖွဲ့ရဲ့အောင်မြင်မှုဟာအဖွဲ့ဝင်နိုင်ငံတွေရဲ့ပူးပေါင်းဆောင်ရွက်မှုနဲ့ထောက်ခံကူညီမှုအပေါ်မူတည်နေပါတယ
်သူအနေနဲ့မြန်မာအစိုးရနဲ့ထိစပ်ဖို့အတွက်အကြီးအကဲကြိုးပမ်းခဲ့သလိုပဲမြန်မာအစိုးရရဲ့ပူးပေါင်းဆောင်ရွက်မှုရဖို့ကိုလည်းဆက်ပြီးတော့ကြိုးစားသွားမယ်လို့ Nicholas QMGN ကပြောခဲ့ပါတယ်။ဒါပေမဲ့လည်းမြန်မာအစိုးရဘက်ကဘလို့တုတ်ပြန်တယ်လဲဆိုတော့သူမပြောပါဘူး။ဒီဖွဲ့နဲ့အရင်တုန်းကဒီ FFM အချက်လက်စုဆောင်ရေးကုလအဖွဲ့တို့ဘလို့ကွာခြားတယ်လဲဆိုတာနဲ့ပတ်သက်လို့မြန်မာလူခွင့်ရေးလှုပ်ရှားသူမက်ခီအိုမာကိုကျွန်တော်မေးကြည့်ပါတယ
်။ FFM ကကြတော့လူခွင့်ရေးချိုးဖောက်မှုတွေကိုအချက်လက်ရှာဖွေတာ။ဒါပေမဲ့ဒီ IIMM ကကြတော့2017ကနေစပြီးတော့မှမြန်မာနိုင်ငံမှာဖြစ်နေတဲ့အဆိုးဝါးဆုံးသောနိုင်ငံတကာရာဇဝတ်မှုတွေနဲ့ပြီးတော့နိုင်ငံတကာဥပဒေချိုးဖောက်မှုတွေကိုတက်တေကောက်ယူမယ်စုဆောင်းမယ်ထိမ့်သိမ့်မယ်ပြီးရင်သူတုံ့တက်ပြင်ဆင်မယ်နောက်တစ်ခုသူလုပ်ရမယ့်လောက်ကပါလဲဆိုလို့ရှိရင်နိုင်ငံတကာဥပဒေစံချိန်စံညွတ်နေတဲ့အနည်းဒီလွတ်လပ်ပြီးတော့မှတရားမျှတတဲ့ရာဇဝတ်မှုတရားစီရင်ရေးဆောင်ရွက်မှုတွေအမြန်ဆုံးဖြစ်ပေါ်လာဖို့အတွက်ကိုသူကဆောင်ရွက်ပေးရမယ်နိုင်ငံတွင်းသာမန်ဖွယ်ရင်ဒေတာဆိုင်ရာနဲ့နိုင်ငံတကာလွတ်လပ်တဲ့တရားရုံးတွေမှာဒီအမှုတွေကိုတရားစွဲဆိုမှုတွေကိုဖြစ်လာဖို့အတွက်ကိုသူကအမြန်ဆုံးဖြစ်လာဖို့အတွက်သူစ조사ပေးရမယ်ဖြစ်လာပြီးတရားစွဲမှုတွေရှိလာပြီဆိုလို့ရှိရင်တရားစွဲဖို့အတွက်ဒီအမှုတွေအစင်းနဲ့ဖြစ်အောင်လို့သူကျင်းစင်ထားရမယ်အဲ့ဒါသူလောကမေတ္တာဝန်ဖြစ်ပါတယ်ရှင
်ဒါနဲ့ပတ်သက်လို့အလားတူမျိုးကျွန်တော်လေ့လာကြည့်မလို့ယူကိုစလာဗ်တို့အရင်တုန်းကသူတို့조사ခဲ့တဲ့ကုလသမဂ္ဂတရားရုံးတွေရှိတာကိုအဲ့တော့မြန်မာနိုင်ငံနဲ့ပတ်သက်လို့ကအဲ့လိုအလားတူတရားရုံးတွေပေါ်လာနိုင်ခြေရှိလားဒါမှမဟုတ် ICC ဟာမျိုးသွားနိုင်လားဘလို့တရားရုံးမျိုးသွားနိုင်မလဲ
IIMM ကကြတော့ဗာနဲ့တော်တူလဲဆိုတော့လက်ရှိမှာဟိုစီးရီးယားမှာဖွဲ့ထားတဲ့အဲသူတို့ခေါ်တာတော့ဟို IIIM လို့ခေါ်တယ်အဲ့ဒီရန်တရားနဲ့တော်တူတယ်ဆိုတော့ခုနကတော့ ICC ကိုလွှဲပေးဖို့ဆိုတဲ့ဥစ္စာကိုလည်းကျွန်တော်တို့ဆက်ပြီးတော့မပြောနေတာလည်းရှိတယ်ဒါပေမဲ့တစ်ချိန်တည်းမှာပဲလွတ်လပ်တဲ့တရားရုံးအရင် Yugoslavia လိုမျိုးရဝန္ဒါလိုမျိုးလွတ်လပ်တဲ့တရားရုံးဖွင့်နိုင်မှုကိစ္စတွေလည်းတွန်းနေကြတယ်ဆိုတော့နီးလန့်နေတော့အများကြီးရှိရဲ့ရှင
်အခုကုလစုံစမ်းရေးအဖွဲ့ကဦးဆောင်မဲ့ Nicholas QMGN ဟာ Bosnia, Sierra Leone, အရှေ့တီမောနဲ့ Cambodia ကစစ်ရာဇဝတ်မှုကြီးတွေပေါ်မှာနိုင်ငံတကာစုံစမ်းစစ်ဆေးမှုတွေအတွင်ပါဝင်ခဲ့တဲ့အတွေ့အကြုံကြီးတဲ့ American ဥပဒေပညာရှင်တူဖြစ်ပါတယ်အခုလိုဒီရာဇဝတ်မှုကြီးတွေကိုဖော်ထုတ်တာဟာအတော့ကိုအချိန်ယူရတဲ့လုပ်ငန်းစဉ်ဖြစ်တယ်လို့သူ့အတွေ့အကြုံကိုလည်းကုလလူခွင့်ကောင်စီကိုရှင်းလင်းပြောခဲ့ပါတယ
် I've seen that achieving justice for mass crimes is a long and difficult journey
ဒီလိုရာဇဝမှုကြီးတွေအပေါ်ကြားမြတ်တာမှုရဖို့ဆိုတာခီးရှေပြီးအတော်ကိုခက်ခက်ခက်ခက်လောက်ရတာပါကမ္ဘောဒီးယားကခမာနီခုံရုံးဆိုရင်1980ကာလလောက်ကရာဇဝမှုတွေကိုပြီးခဲ့တဲ့နှစ်ကမှအမိန့်ချနိုင်ခဲ့ပါတယ်ရာဇဝမှုကျူးလွန်ပြီးနှစ်40လောက်မှအမိန့်ချစီးနိုင်တာပါ
ဒါပေမဲ့လို့လေဘလူးပင်အချိန်တွေပဲကြာပါစေနင့်နာခန်းစားခဲ့ရသူတွေအတွက်တရားမျှတမှုကတော့ရှောင်ဖယ်နေလို့မရဘူးလို့သူကမှတ်ချက်ပေးပါတယ်လူခွင့်ကောင်စီပေါ်မှာတင်သွင်းတဲ့ဒီဖွဲ့ရဲ့အစင်ကစားအဆုံးတတ်မှာတော့ဒီစိုးစိုးဝါးရာဇဝတ်မှုကျူးလွန်တာတွေအပေါ်မှာအပြစ်ပေးအရေးမယူနိုင်ဘဲနဲ့လူငင်းခွင့်ရနေတာဟာရှစ်ဆက်အကြမ်းဖက်မှုတွေချိုးဖောက်မှုတွေကိုထပ်ဖြစ်ဖို့အားပေးရရောက်တယ်လို့ပဲနိုင်ငံတွင်းသာမကဒေသတွင်းငြိမ်းချမ်းရေးနဲ့လူငယ်တွေကိုပါချင်းချောက်တဲ့အခြေအနေဖြစ်တယ်လို့အမှတ်ချက်ပြုရေးသားထားပါတယ်ခင်ဗျာ
ကိုသားညုံပြောပြခဲ့တာပါရှင်ကချင်နှစ်ချင်းခရိယံအဖွဲ့ချုပ် KBC ဥက္ကဋ္ဌဒေါက်တာခလန်ဆမ်ဆန်ကိုတမရဘက်ကပြည်မှုဆိုင်ရာဥပဒေပုံမှန်နဲ့တရားစွဲဆိုဖို့ဥတိုက်လျှောက်ထားတာဒီကနေ့ပြန်ပြီးတော့ရုပ်သိမ်းသွားပါပြီ။အစိုးရစစ်တပ်ကကချင်ပြည်နယ်အတွင်းလူခွင့်ရေးချိုးဖောက်မှုတွေဘာသာရေးလွတ်လပ်ခွင့်နေရှိချိုးဖောက်မှုတွေရှိနေတယ်လို့အမေရိကန်သမ္မတနဲ့တွေ့ဆုံစဉ်သူပြောခဲ့တဲ့အပေါ်မှာမြောက်ပိုင်းတိုင်းစစ်ဌာနချုပ်အရာရှိတဦးကတရားလိုလုပ်ပြီးမြစ်ကြီးနားတရားရုံးမှာဥတိုက်လျှောက်ထားခဲ့တာဖြစ်ပါတယ်။အပြည့်စုံကိုတော့ VOA သတင်းတောက်ကိုစောထက်ပြောပြပေးပါမယ်ရှင်
။ကချင်နှစ်ချင်းခရစ်ယာန်အဖွဲ့ချုပ်ဥက္ကဋ္ဌတိုက်ခတော်ရာဆရာတော်ခါလန်ဆန်ဆွန်ကိုမြစ်ကြီးနားမြို့နယ်တရားရုံးမှာဥတိုက်လျှောက်ထားရဲ့အမှုကိုဒီနေ့ပြန်ရုပ်သိမ်းလိုက်တာပါ။သူ့ဘော်တင်ထားရဲ့ဆွဲချက်တွေပြန်ရုပ်သိမ်းလိုက်တာနဲ့ပတ်သက်လို့ဆရာတော်ခါလမ်ဆန်ဆွန်ကအခုလိုရှင်းပြပါတယ်
။ကျွန်တော်တို့ကတော့ဒီဘော်ဘော် NPC ကနေတစ်စင်ပေါ်ဒီဘော် PCG ကနေတစ်စင်ပေါ်ဥစုတွေတို့ကြုံကြတယ်ပေါ့ရုပ်သိမ်းတော့မယ်ဆိုတာပေါ့နော်။ပြီးရင်အခုတရားရုံးမှာကျတော့တရားဝင်တော့ရုပ်သိမ်းပါပြီ။တရားလိုကလာပြီးမှအမှုကိုရုပ်သိမ်းသွားတော့ဟိုပြီးတော့ပြီပေါ့။ဒါဆိုတော့ပြီးတော့ပြီလို့ဆိုလို့ရပါတယ်။
ကချင်ပြည်နယ်ကတိုက်ပွဲရေးအကြောင်းပါဝင်မြန်မာစစ်တပ်အနေနဲ့ခရစ်ယာန်တွေပေါ်မှာလူအခွင့်အရေးချိုးဖောက်တာရှိနေရဆိုတဲ့ကိစ္စတွေကိုဆရာတော်ခါလမ်ဆန်ဆွန်ကအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ဇွန်လ18ရက်တွေ့တုံးမှာပြောခဲ့တဲ့အပေါ်မှာတပ်မတော်ဘက်ကဩဂုတ်လ16ရက်မှာမြစ်ကြီးနားမြို့နယ်တရားရုံးကိုဥတိုက်လျှောက်ထားခဲ့တာဖြစ်ပါတယ်။ဒီရက်ပိုင်းနဲ့မြစ်ကြီးနားမြို့မှာလွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်အတွက်လူငယ်တွေရာနေချီလှုပ်ရှားဆောင်ရွက်နေတဲ့အချိန်မှာအခုလိုအမှုပြန်ရုပ်သိမ်းလိုက်တာဟာတင်းမာမှုတွေအထိုက်လျောက်ရောကျသွားမယ်လို့မြင်ကြောင်းဆရာတော်ခါလမ်ဆန်ဆွန်က VOA ကိုပြောပါတယ်။
ကျွန်တော်တို့ဒီအထူးပြင်ပြည်တော်ကချင်လူစုအနေနဲ့ပေါ့နော်အဲ့လိုမျိုးတွေမှာတမတော်ရဲ့ဒီလိုဖြည့်အေးပြီးတဲ့လိုရုပ်သိမ်းပေးတဲ့အတွက်ကြောင့်မလို့တန်ရှင်တွေတော့ရော့သွားမယ်လို့မြင်ပါတယ
်ကချင်ပြည်နယ်အတွင်းကကြောပြန်စစ်ပွဲရေးဟာကိုနှစ်တည်းကိုဥတည်နေပြီးစစ်ရှောင်တွေနေရပြန်ရေးအာမခံချက်မရှိတဲ့အချိန်မှာလွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်အတွက်ဟန်တားရာတွေကိုနှုတ်ဆက်နေမှာမဟုတ်ဘူးလို့ကချင်တမျိုးသားလုံးဆိုင်ရာလူငယ်များတမကဥက္ကဋ္ဌကိုလွန်ဆောင်က VOA ကိုပြောပါတယ်
စစ်တပ်စစ်စင်ရေးပုံစံနဲ့ဒီလိုမျိုးလုပ်ရင်ငါတို့ဒီလိုလုပ်တယ်နော်ဆိုတော့အရင်ကလည်းကျွန်တော်တို့ကလည်းဒီလိုမျိုးမြောက်ပိုင်းတိုင်းဘက်ကနေတရားစွဲမှာပဲတက်တဲ့အထောက်အထားဘာမှမရှိဘဲနဲ့ကျွန်တော်တို့ထောင်ချလိုက်တဲ့အရာတွေရှိတယ်ဆိုတော့လူလက်ဆော်ထုတ်ဖို့ပြောဆိုမှုကိုကျွန်တော်တို့ကဒါကြောက်ရွံ့ပြီးမှမပြောမဆိုဘဲနဲ့ကျွန်တော်နေမှာမဟုတ်ဘူးဆိုတော့မိမိရဲ့အခြေခံလွတ်တတ်တဲ့အခွင့်အရေးကိုကျွန်တော်ဆက်လက်ပြီးမှကျွန်တော်တို့တိုက်ပွဲဝင်သွားမယ
်ဒီနေ့မှလည်းကချင်လူငယ်တွေကစစ်ဆောင်ပြည်သူတွေရဲ့ဘဝကိုအလေးထားဖို့လွတ်လပ်တဲ့တရားစီရင်ရေးဖြစ်ဖို့လလဆွာထုတ်ပေါ်ပြောဆိုခွင့်ရဖို့စရဲ့ပိုစတာတွေကင်ပြီးမြေကြီးနားမြို့မှာဆန္ဒထုတ်ပေါ်နေကြပါတယ်မြန်မာနိုင်ငံចောင်းသားလူငယ်ကွန်ဂရက် SYCB နဲ့လလဆွာထုတ်ပေါ်ပြောဆိုခွင့်ကိုလှုပ်ရှားနေတဲ့အတန်အဖွဲ့ကလည်းမြေကြီးနားမြို့မှာဆန္ဒထုတ်ပေါ်နေတဲ့ဒေသခံကချင်လူငယ်ရေးနဲ့ပူးပေါင်းခဲ့ကြပြီးတီရှက်ပြကမ်ပိန်းကိုလည်းလုပ်ခဲ့ပါတယ်မြေကြီးနားတရားရုံးရှိကိုလည်းတွားရောက်ခဲ့ပြီးသူတို့ရဲ့လှုပ်ရှားမှုတွေကိုဒေသလူမျိုးရေးအာဏာပိုင်တွေကစောင့်ကြည့်နေကြတယ်လို့လည်းဒီဆန္ဒပြပွဲမှာပါဝင်သူတွေက VOA ကိုပြောပါတယ်
ဒီဆန္ဒဖော်ထုတ်ပွဲမှာရန်ကုန်ကလူငယ်ចောင်းသားတွေမြစ်ကြီးနားထိလာရောက်ဝမ်းရံခဲ့ကြတဲ့အချိန်မှာသူတို့ဝှက်ထားတဲ့အပြာရောင်တီရှပ်ပေါ်ကလွတ်လပ်စွာပြောဆိုခွင့်ကိုဖိနှိပ်သောစစ်တပ်၏အမှုဖွင့်ရေးယူမှုများကိုပြင်းထန်စွာကန့်ကွက်ရှုံချကြဆိုတဲ့စာရီဟာကြိုတင်ခွင့်ပြုချက်တောင်းချိန်မှာမပါဝင်ခဲ့လို့ဆိုပြီးတော့ခေါင်းဆောင်နှစ်ဦးကိုငြိမ်းစုစီပုံမှန်20နဲ့မြစ်ကြီးနားရဲစခန်းကဒီကနေ့ပဲတရားစွဲလိုက်တယ်လို့လွတ်လပ်စွာထုတ်ဖော်ခဲ့သူရဲအတန်ရဲမောင်ဆောင်ခါကဖွေးရီမြန်မာပိုင်းကိုပြောပါတယ်အပြာရောင်တီရှပ်ကမ်ပိန်းနဲ့ဝမ်းရံခဲ့တဲ့ရန်ကုန်ကကျောင်းသားလူငယ်တွေကိုယ်တိုင်ကချင်ပြည်နယ်ရဲစခန်းမှာတွားရောက်အမှုရင်ဆိုင်ခဲ့ကြပေမဲ့ဥဆောင်သူတွေကိုပဲပုံမှန်20နဲ့အရေးယူမှာဖြစ်တဲ့အကြောင်းမြစ်ကြီးနားမြို့နယ်ရဲမှူးကတုံ့ပြန်ခဲ့တယ်လို့အသံအဖွဲ့ကပြောပါတယ်။ရှမ်းပြည်မြောက်ပိုင်းဒေသမှာတော့အစိုးရတပ်မတော်နဲ့တိုက်ပွဲတွေဖြစ်နေတဲ့ TNLA တအောင်ပလောင် MNDAA ကိုကန့်နဲ့ AA ရခိုင်တပ်ဖွဲ့တွေပါဝင်တဲ့ညီနောင်မဟာမိတ်အဖွဲ့တွေကတလာတာတစ်ဖက်သက်အပြည့်ရချင်ရကြောင်းဒီကနေ့ကြေညာလိုက်ပါတယ်ဒီလိုကြေညာချိန်မှာပဲရှမ်းပြည်နယ်မြောက်ပိုင်းကွတ်ခိုင်နာမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတဲ့အကြောင်း VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်
ဟုတ်ကဲ့ညီတော်မဟာမိတ်သုံးဘွဲ့ကပြီးခဲ့တဲ့စက်တင်ဘာလ2ရက်နေ့ကထိုးစစ်တွေရပ်ဆိုင်းပြီးငင်းချဲဖော်ဆောင်ဖို့နိုင်ငံရေးဆွေးနွေးမှဖြစ်ကြောင်းထုတ်ပြန်ထားတယ်လို့ဒီကနေ့မှာတော့တစ်ဖက်သက်အပြစ်ရကြောင်းထပ်မံကြေညာလိုက်ပါတယ်ဒီလိုကြေညာလိုက်တာကိုမဟာမိတ်အဖွဲ့ဝင်ဖြစ်တဲ့ TNLA တအန်းပလောင်အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးတိုက်ကျော်ကအခုလိုပြောပါတယ
်အဓိကတော့ငင်းချဲဆွေးနွေးမှုမှာအပြစ်ဆိုဆွေးနွေးပွဲအတွက်လက်တွေ့ကျအကောင့်တွေဖော်လည်မှုအဲ့တော့2019စက်တင်ဘာအကူရဒီဒီရကနေနောက်အော်တိုဘာ10ရက်နေ့ဒီပေါ်နော်တလာတာဒီလိုညီတော်မအမေဒီကတစ်ဖက်တပြည့်ရည်ညာလိုက်တယ
်ဒီကြီးညာထားတဲ့ကာလမှာညီတော်မဟာမိတ်တွေကထိုးစစ်ဆင်တိုက်ခိုက်တာမလုပ်ဆောင်ပေမဲ့မိမိကိုယ်ကိုခုခံကာကွယ်တာကိုတော့ဆက်လက်လုပ်ဆောင်သွားမယ်လို့လည်းပြောပါတယ်မဟာမိတ်သုံးဘွဲကဒီလိုကြီးညာတဲ့နေ့ရက်မှာပဲတိုက်ပွဲအနည်းဆုံး3ချိန်ဖြစ်ပွားခဲ့ကြောင်းဗိုလ်မှူးတိုက်ကျော်ကဆက်ပြောပါတယ်
ဒီနေ့တော့တိုက်ပွဲကဒုံးမြာရောဖြစ်တယ်ဒီကုခိုင်နံဖလိုအထက်ပေါ်အတွင်းပိုင်းပေါ်အဲ့မှာတော့နှစ်ချိန်မလို့ဒီမနေ့စနေခွဲကနေစတလိုက်ခွဲလို့ဒီဖြစ်တယ်ဒီမူလေတနားကြီးကနေတနားကြီးခွဲကြည့်ကြော်ဒီဖြစ်တယ်ဒီနံဆံဘက်မှာလည်းဖြစ်တယ်ဒီကတော့တိုက်ပွဲဖြစ်တဲ့အကြောင်းကြီးကတော့ဒီလိုကကလမ်ဘောကတင်လို့ဆုတ်တယ်ကျွန်တော်ပြန်ခေါ်တယ်ဒီတပ်တွေကစစ်မှုဒီခုစီတက်လာတော့တိုက်ပွဲဖြစ်တယ
်တိုက်ပွဲဖြစ်ပွားတာနဲ့ပတ်သက်လို့တမရော်ဘက်ကိုဆက်သွယ်ခဲ့ပေမဲ့မအလတ်တီချောင်းတုံ့ပြန်ခဲ့ပါတယ်ဒီကနေ့ကုတ်ໄຂမျိုးအနီးမှာတိုက်ပွဲဖြစ်ပွားခဲ့တာကိုကုတ်ໄຂမျိုးကဒေသခံတဦးက
ဖြစ်တယ်လို့တန်ကြားတယ်အဲဒီစစ်မှုကုံပဲအဲနောက်ကျုပ်ပဲလကြားတယ်လမ်းမပေါ်တော့မဟုတ်ဘူးသူနဲ့လို့ပြောတယ်အဲကားရီကတော့သွားနေတယ်ကိုသူကဒါမိန်းလမ်းမတော့မဟုတ်တော့လေကားရီကတော့သွားတယ
်ကုတ်ໄຂမျိုးနဲ့အုတ်ချွေရင်မှုဦးကျော်လွင်ကလည်းဒီတည်နေပတ်သက်လို့အခုလိုပြောဆိုပါတယ
်လမ်းနဲ့၄မိုင်၅မိုင်လောက်ဝေးမဲ့နေရာနဲ့တူတယ်အဲ့နေရာမှာမနေ့ကရတော့10မိနစ်15မိနစ်လောက်နည်းနည်းထိတွေ့တိုက်ပွဲဖြစ်တယ်လို့သိရတယ်ကြွားရည်နဲ့လည်းနည်းနည်းလေးဝေးတယ်ကြွားရည်သွားလာနေတယ်အဲ့ဒါအသွားလာမပြတ်ဘူ
းဒီလ၄ရက်နေ့ကလေးကစတင်ပြီးမန္တလေးလာရှိုးမှုဆယ်ပြည်တော်စုလမ်းမပေါ်မှာတိုက်ပွဲတွေညင်သက်သွားခဲ့ပြီးကားတွေပုံမှန်ပြန်လည်ပြေးဆွဲနေပါတယ်ပြီးခဲ့တဲ့လကုန်ပိုင်းကအစိုးရရဲ့ငင်းချဲရေးကိုယ်စားလှယ်ဖွဲ့ NRPC နဲ့ KIA ကချင်အဖွဲ့ပါဝင်မြောက်ပိုင်းလက်နက်ကင်လေးဘွဲတို့ကျိုင်းတုံမြို့မှာအပြစ်ခတ်ရစေးရေးအတွက်ဆွေးနွေးစဉ်ကတော့ဒီလ16ရက်နဲ့18ရက်နေ့မှာထပ်မံတွေ့ဆုံဖို့သဘောတူခဲ့ပါတယ်လောလောဆယ်မှာတော့နေရာရွေးချယ်ရေးအတွက်နှစ်ဖက်ညှိနှိုင်းနေစေဖြစ်ကြောင်းဆွေးနွေးပွဲဖြစ်မြောက်ရေးအတွက်ဆောင်ရွက်နေတဲ့ PCG ကကချင်ငင်းချဲရေးအကျိုးဆောင်ဘွဲကဥအင်ရှန်ဆန်အောင်ကပြောပါတယ်
အဲကျိုင်းတုံမှာဆိုအစရာစီကြပြုတ်ထားတာနေရာတော့အဲ့လိုနေရာတော့နည်းနည်းကိုင်းနေတော့ပေါ့အချိန်ကတော့စစ်ထုတ်စစ်ခုံပေါ့အချိန်ကတော့ပြဿနာမရှိပါဘူးနေရာတော့အနှစ်ဖက်ဒီမှုကောင်းရှိရင်တော့ပြင်လဲဖြစ်သွားမှာပေါ့သူတို့ကတော့မတတ်မှတ်သေးဘူ
းမြောက်ပိုင်းအဖွဲ့တွေကတော့ UWSA ဝါဌာနချုပ်ပန်ဆန်းမှာတွေ့ဆုံဖို့အဆိုပြုထားတာပါဒီတကြိမ်တွေ့ဆုံပွဲမှာတော့လက်နက်ကင်ဖွဲ့ရိဘက်ကတင်ပြထားတဲ့နှစ်ဖက်အပြည့်ရဲ့စာချုပ်မူကြမ်းကိုအများဆုံးအတည်ပြုပြီးငင်းချမ်းရေးဆွေးနွေးဖို့ကိုလည်းညီတော်မဟာမိတ်သုံးဘွဲ့ကတိုက်တွန်းထားပါတယ်။အစိုးရနဲ့ NCA ကတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ်ကိုလက်မှတ်မီထိုးသေးတဲ့အဖွဲ့ရိနဲ့ဒီလိုဆွေးနွေးဖို့ပြင်ဆင်နေတယ်လို့လာမယ့်အင်္ဂါနေ့မှာတော့အစိုးရကိုယ်စားလှယ်အဖွဲ့နဲ့NCA လက်မှတ်ရေးထိုးထားတဲ့လက်နက်ကင်ဆယ်ပွဲတို့ရန်ကုန်မြို့မှာတွေ့ဆုံပြီး27ရာစုပင်လုံးပြန်လည်စတင်ရေးအတွက်ဆွေးနွေးဖို့ရှိနေပါတယ
်။ကိုမိုးစောပြောပြခဲ့တာပါရှင်။ချင်းပြည်နယ်ပလောဝမြို့နယ်နဲ့ရခိုင်ပြည်နယ်မင်းပြားမြို့နယ်တွေမှာတော့ပြီးခဲ့တဲ့2ရက်အတွင်းမှာမြေမြုပ်မိုင်းပောက်ကွဲမှုတွေအတွင်းအရတား5ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်။ရခိုင်ပြည်နယ်အောင်တိုင်းကျေးရွာဘက်ကမြေမြုပ်မိုင်းကိုတော့ရခိုင်လက်နက်ကန် AA အဖွဲ့လက်ချက်ဖြစ်တယ်လို့တပ်မတော်ဘက်ကစွပ်စွဲထားတယ်လို့ AA ဘက်ကဒီစွပ်စွဲချက်ကိုညင်ပါတယ်။ VOA သတင်းတောက်နိုင်ကိုဟင်ကစုံစမ်းတင်ပြထားပါတယ်ရှင်။
တမရော်နဲ့အေအေကြာရခိုင်နဲ့ချင်းပြည်နယ်တွေဘက်မှာထိတ်တိုက်တိုက်ပွဲဖြစ်ပွားမှုတွေရောကြလာနေပြီမဲ့လေအဲ့ဒီတိုက်ပွဲရဲ့နောက်ဆက်တွဲအကျိုးဆက်ဖြစ်နေအရတားပြည်သူတွေအခုချိန်ထိထိခိုက်ဒဏ်ရာရနေကြဆဲဖြစ်ပါတယ်ချင်းပြည်နယ်ပလက်ဝါမြို့နယ်နံပါတာကြေးရွာဘက်မှာမနေ့ကမြေမြုပ်မိုင်းပောက်ကွဲခဲ့လို့ရွာသားနှုတ်ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့နံပါတာကြေးရွာသားကိုကျော်စန်းကပြောပါတယ်
အော်မင်းကလေးပြောပြရရတယ်ခင်ဗျာ။ပေါင်ချောင်းလုံးပြန်ပါတော့ပေါ့နော်။နောက်ပြန်ရောက်ကြတဲ့အောင်မျိုးစစ်စစ်နဲ့ပဲကိုမှန်ရှိကြတယ်နော်။အခုရတဲ့ပုံစံမျိုးပေါ့နော်။ဒီခုကတော့လို့ပြောတာပဲဒီလိုလေးမ6ထောက်ပေါ့ရွာ။ဒါနဲ့ပြောအဲ့နေရာမှာမတော်ဘူးနော်။အခုဒီချစ်တဲ့ဆိုတော့
ยังไงมีมาเสตันเนี่ยยังไงเล่นในการอีพวยรูไซบัวเจ้าตัวรองเพื่อมาตัวเยี่ยจ้าไปไม่เลยคู่ไซบัวป้าลาเรื่องเช่นนี้เจ้ามิเชียช่วยยังไงมีมิวไหมนิมิเคราวะปงปักเวรเนี่ยฮะยังไงก็นับเพื่อตัดตัวลูกชายเนี่ยพิลูไปพวยท้องท้าเรื่องไม้สุรามดีสีบุลูกูจะตั้งกับพี่ว่าเร
ปีกเรศเสด็จมาละคนนี้มันเนี่ยไปมาเลยจะใครบินเนี่ยมีแบบมิวเนี่ยช่วยตัวมาจีว่าเนี่ยองค์ตันจีว่าจ้าเลขวินด้วยไม่นิมิลูน้องเจ้าเนี่ยมุสลิมคลีตงูแต่ยาญาติแค่เดือดลูองค์ตันจีว่าจังเสียมองหน้าเสียงกับพี่ว่าเลยเอ้ยน้องเจ้าก็เลี้ยงตัวยากาดีเอ้ยใช้วิธีเดียร์เนี่ยนี่น่ะมาบ่ชุดมาเนี่ยองค์ตันจีเอริมาว่าน้องก็มุกตัวยังเป็นไม่เป้าตาบอลเลยใช่ยิ่งมามิวตาเร่ไม่มุ่งบ่สมัยตั้งแต่ท้องตาเร่บงมิวบ
ညမကြီးမှာပါဆရာကတော့ပြန်နေလို့ပြောပါလေဆရာကခေတ္တမှာပါသူပေးတယ်လည်းမတန်ကျပ်ပါသူကသာပြင်မဲ့ပါလေခါခေပူများပါလေဆရာ
လက်ရှိတန်ရပြင်းထန်စွာရရှိထားတဲ့ကလေးငယ်တူကိုတော့မြောက်ဦးမြို့နယ်မြောင်ပွေဆွေယုံမှာစေကူတတ်မှုခံယူနေရပြီးဒီမြေမြုပ်မိုင်းကိုဘယ်ဖွဲ့ကထောင်ထားတယ်ဆိုတာမသိရှိဘူးလို့သူကပြောပါတယ်။အောင်တန်ကြီးရွာကျမိုင်းကိုအေအေဖွဲ့ကထောင်ထားတဲ့မိုင်းလို့အနောက်ပိုင်းတန်းစစ်တနာချုပ်တမတော်ပြောခွေရဘူမူကြီးဝင်းစောဦးကပြောပါတယ်
ကျေတမနဲ့အောင်ပါအေရထောင်တော်လို့ရွာကအဲ့မှာနင်းတော်တာလေသူထောင်လာတဲ့မိုင်းအဲ့မှာရွာကနွားကျော်ရဲ့ပြန်လာတော့အဲ့မှာမိုင်းရှိရလေစစ်တကမထောင်ဘူးတော့အေရပဲအဲ့နာမှာထောင်နေတာ
ဒီမြေမြုပ်မိုင်းကိုအေအေရခိုင်လက်နက်ကန်ဖွဲ့ကနေထောင်ထားတဲ့မိုင်းလို့လဲတမတော်ကာကွယ်ရေးဦးစီးချုပ်ရုံးကနေမနေ့ကရက်စွဲနဲ့တရင်ထုတ်ပြန်ထားပါတယ်တမတော်ကနေတရင်ထုတ်ပြန်ချက်ပေါ်မှာအေအေရခိုင်လက်နက်ကန်ဖွဲ့ပြောရေးဆိုခွင့်ရှိသူခိုင်တုခတ်ကအခုလိုညှင်းဆန်ခဲ့ပါတယ
်အဲ့ဒီဥစ္စာကတော့ကျွန်တော်တို့နဲ့ဘာမှပတ်သက်မှုမရှိဘူးပြောမယ်ဆိုရင်ကဗမာစစ်တပ်ကထောင်ထားခဲ့တဲ့မိုင်းပေါက်တာဖြစ်နိုင်တာပေါ့နော်ဘာဖြစ်လို့ဆိုလို့ရှိရင်သူတို့ရဲ့လုံခြုံရေးတန်းနေပြီးတော့ဒီမိုင်းတွေလိုက်ထောင်တာရှိတယ်ဒီရွာမှာသခန်းရှက်မယ်ဆိုလို့ရှိရင်အဲ့ဒီရွာရဲ့ဝင်ပေါက်ထွက်ပေါက်တွေပေါ့နော်ပေးပတ်လေးတို့လိုက်ပြီးတော့ကင်းဆောင်မိုင်းပုံစံတို့အဲ့လိုလိုက်ထောင်တာရှိဟိုတချို့နေရာတွေမှာဆိုလို့ရှိရင်တို့ဟိုလုံးဝပြန်မဖို့ပေးနဲ့နော်ဒီကြီးရဲ့ချက်ရှိရှိနဲ့နေပြီးတော့အဲ့လိုမျိုးထားခဲ့တာရှိတယ်ဥမာရွာသားတွေထိပ်ပြီးဆိုလို့ရှိရင်အေကလာထောင်ပါတယ်ဆိုပြီးတော့အဲ့လိုမျိုးပြည်သူတွေကြားမှာအထင်မြင်လေးအောင်တို့ဒါလုံးနေတဲ့ဥစ္စာတွေအများကြီးရှိတယ်ဗျ
မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအဖွဲ့တို့စစ်ရေးပဋိပက္ခဖြစ်စဉ်တွင်ဒေသခံရွာသားတွေထိခိုက်မှုတွေပုံပုံများပြားလာနေတာပါဒီလိုမြေမြုပ်မိုင်းပကွဲမှုဖြစ်စဉ်တိုင်းမှာဘယ်ဖွဲ့ရဲ့လက်ချက်ဆိုတာသာဝန်ခံပြောဆိုတာမျိုးတော့မရှိသေးပါဘူး2018ခုနှစ်ဒီဇင်ဘာလကနေတင်းနှစ်ဇူလိုင်လအထိမိုင်းနဲ့လက်နက်ကြီးပကွဲမှုကြောင့်ဒေဆုံးလူ73ဦးတန်ရာရရှိသူ53ဦးရှိနေတယ်လို့ရခိုင်တိုင်းဒေသမျိုးနွယ်များစီယုံ REC ကနေစည်းရင်းကောက်ယူထားပါတယ်ခင်ဗျာ
ဒီရက်ပိုင်းတွင်အတွင်းအစိုးရကုလသမဂ္ဂနဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေအပြစ်ရရေးဆွေးနွေးကြတဲ့အခါမှာနှစ်ဖက်အပြစ်ရဆွေးနွေးမှုတွေမှာတရုတ်နိုင်ငံကိုပါဝင်စေဖို့ဆိုပြီးတော့မြောက်ပိုင်းအဖွဲ့တွေဘက်ကအဆူပြူတာမပြေမလည်ဖြစ်ရတယ်လို့သိရပါတယ်။မြန်မာနိုင်ငံညီညွတ်ရေးလုပ်ငန်းစဉ်အထူးဖြစ်တော်ဒီမြန်မာပြည်မြောက်ပိုင်းတရုတ်နယ်စပ်ကတိုင်းသာအဖွဲ့စည်းတွေရေးမှာတရုတ်နိုင်ငံဘက်ကနေပြီးတော့တော်လီထဲထဲဝင်ဝင်ပါဝင်ပတ်သက်လာတာတွေတွေ့ရပါတယ်။မြန်မာညီညွတ်ရေးလုပ်ငန်းစဉ်မှာအခုလိုမျိုးအင်ဂျင်တရုတ်နိုင်ငံအခန်းကဏ္ဍတစ်ခုလိုမျိုးပါလာတာဟာညီညွတ်ရေးလုပ်ငန်းစဉ်တွေအတွက်အလားအလာကောင်းဖြစ်ပါရဲ့လားဆိုတာကတော့လာမယ့်အင်္ဂါနေ့ညဒက်လီလိုက်စီစဉ်မှာဆွေးနွေးတော့မှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမိများလူရဲ့တော်ရရှိနေတဲ့နဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို VOA မြန်မာပိုင်းကိုပို့ထားမယ်ဆိုရင်ဒက်လီလိုက်စီစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုန်းတွေကိုစာနယ်ဖြစ်စီအသံဖိုင်နယ်ဖြစ်စီကြိုတင်ပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-232-382-994ဖြစ်ပါတယ်။အီးမေးလ်လိပ်စာက bemis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြန်းကြမယ်သွားရှင်တို့ကိုကြိုးပါရခင်ဗျာ
။မနက်ဖြန်အင်ကာညဓာတ်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွဲကြဖို့ထမံဖိတ်ခေါ်ပါရစေရှင်။ VOE ရဲ့တင်းလာနေညပိုင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။
ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ် VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်2019ခုနှစ်စက်တင်ဘာလ9ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ2532 51နဲ့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News တို့ကနေပြီးတော့တိုက်ရိုက်နာဆင်နိုင်ပါတယ်။အခုညပိုင်း9နာရီခွဲကနေ10နာရီထိအစီအစဉ်တွေမှာတော့စီးပွားရေးကဏ္ဍ blogger တွေပြောသမျှတက်တန်ရောင်သတင်းလွှာနဲ့အတူသူယုံကြည်ရာကဏ္ဍမှာနာဆင်ကြရမှာကတော့
ကလေးတွေအတွက်စူးစမ်းပြီးတော့ဘာလို့လုပ်ကြလဲဆိုတော့ဇာတိရိုက်ကိုဘုဟုပြုပြီးတော့ကလေးတွေရဲ့စိတ်ဖွံ့ဖြိုးလာရင်တော့ကိုကောင်းတယ်ပေါ့စိတ်ဖွံ့ဖြိုးရဲ့လူကလေမကြမ်းတမ်းလို့မရက်ဆက်ဘူးဒီလိုမ
ှဆာရေးဆရာမနှင်းစီအောင်ရဲ့ယုံကြည်ရာကိုနားဆင်ကြရမှာပါအခုရင်ဆုံးတော့စီးပွားရေးကဏ္ဍကိုထုတ်လွှင့်ပေးသွားမှာပါရှင်တောင်ကိုရီးယားသမ္မတမွန်ဂျေအင်းရဲ့မြန်မာပြည်ခီးစဉ်အတွင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကကိုရီးယားဘက်ကမြန်မာအလုပ်သမားတွေကိုပို့ပြီးတော့ခေါ်ယူဖို့တိုက်တွန်းခဲ့ပါတယ်တောင်ကိုရီးယားဘက်ကမြန်မာအလုပ်သမားတွေကိုခေါ်ယူနိုင်မဲ့အလုပ်ကင်အခြေအနေနဲ့အလုပ်သမားအခွင့်အရေးစီးပွားရေးအရာရောတွက်ချေကြိုက်သလားဆိုတာတွေကိုကိုရီးယားတောင်ကိုရီးယားမှာအခြေချနေထိုင်နေတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နိုင်ငံတကာစီယုံရေးကော်မတီတောင်ကိုရီးယားဌာနရဲ့ဥက္ကဋ္ဌဦးရန်နိုင်ထွန်းနဲ့ဆက်သွယ်မေးမြန်းပြီးဒီသတင်းပတ်ရဲ့စီးပွားရေးအစီအစဉ်မှာမှတ်သိကြထိုက်ကတင်ပြထားပါရရှင
်ဟုတ်ကဲ့တရှိအခြေအနေမှာတော့ကိုရီးယားနိုင်ငံမှာဆိုလို့ရှိရင်ကုန်ထုတ်လုပ်ငန်းရှိမယ်ဆက်ရိုးရေးလုပ်ငန်းရှိမယ်မွေးမြူရေးလုပ်ငန်းရှိမယ်နောက်ပြီးတော့ရေလုပ်ငန်းရှိမယ်နောက်ပြီးတော့ဆော့လို့ရေးဆိုတဲ့ construction လုပ်ငန်းဆိုပြီးတော့လုပ်ငန်းအဖြစ်တော့လုပ်ငန်း၅မျိုးရှိတယ်ပေါ့လေအဲအဲ့ဒါညာဆိုမြန်မာနိုင်ငံသားတစ်ခုတည်းပဲမဟုတ်ပါဘူးတခြားခြားသောအာရှကနိုင်ငံသားတွေဘောနောက်ပြီးတော့ဒီအာဖရိကဘက်ကနိုင်ငံသားအချို့ဘောဒီကိုရီးယားနိုင်ငံကိုဒီ EPS လို့ခေါ်တဲ့ဒီအလုပ်သင်ဗီဇာနဲ့ပေါ့လေဒီကိုရီးယားနိုင်ငံကိုလူသမားအဖြစ်တရားဝင်နိုင်ငံစာချုပ်တွေချုပ်ဆိုပြီးတော့လမ်းကြောင်းနေရာတွေဝင်လာတယ်တွေ့ရပါတယ်အဲ့တော့မြန်မာနိုင်ငံကနေပြီးတော့လူသမားတွေခေါ်ယူဖို့ဆိုတဲ့အခြေအနေကဆက်လက်ပြီးဖြစ်နေမှာပါဘာလို့လဲဆိုတော့ကိုရီးယားနိုင်ငံမှာလုံးမဲ့ဟဲ့လားအင်အားလုံးမဲ့လူသမားအရန်လိုအပ်နေပါတယ်လိုအပ်နေတဲ့အတွက်ကြောင့်မြန်မာနိုင်ငံအပြင်ခြားခြားသောနိုင်ငံများလူသမားတွေကိုလည်းကိုရီးယားနိုင်ငံကိုအများကြီးဆက်လက်ပြီးခေါ်နေရမယ့်အခြေအနေပါပဲရှိနေပါတယ်နောက်တစ်ခုကကိုရီးယားနိုင်ငံမှာလူသမားတွေအခွင့်အရေးပြေဝရပါလားဆိုတာကတော့အရင်တုန်းကတော့ကိုရီးယားနိုင်ငံမှာဆိုရင်လူသမားတွေကအနေခံဘဝလားဖိနှိပ်ခံဘဝအခြေအနေမှာရှိပါတယ်တိုးတိုးလည်းပဲခက်တီနှစ်တီစနစ်တွေပြောင်းလာတဲ့နောက်ပိုင်းမှာတော့ကိုရီးယားနိုင်ငံမှာဆိုရင်ဒီလူသမားတူအတွက်ကိုအမြဲတမ်းအခွင့်အရေးကိုကာကွယ်ဆောက်ရှောက်ပူပေါင်းပြီးတော့ဆောင်ရွက်ပေးနေတဲ့ကိုရီးယားအစိုးရမှတော့လူမှုအဖွဲ့အစည်းတွေအများကြီးပေါ်ပေါ်လာပါတယ်။နောက်ပြီးတော့ကိုရီးယားအစိုးရကိုယ်တိုင်ဝါစာလူသမားတို့ကိုကူညီဖို့အတွက်စင်တာတွေအဲ့ဒါစတူဆောက်လုပ်ပေးလာပါတယ်။ဒါအဲ့ဒီပြောချောင်းမလို့လူသမားအနေနဲ့အခက်အခဲတွေတစုံညာဖြစ်လာပြီဆိုလို့ရှိရင်အဲ့ဒီစင်တာတွေအဲ့အစိုးရမှတဲ့ NGO လူမှုအဖွဲ့အစည်းတွေကိုတွားရောက်ပြီးတော့တိုင်ကြားနိုင်ပါတယ်
။ဒီမြန်မာနိုင်ငံသားတွေလည်းဒီကိုရီးယားမှာအလုပ်လုပ်နေတာတွေတော်တော်များများရှိနေပါပြီ။ဆိုတော့အများစုကဘလို့ကနာမျိုးဒီမှာအလုတ်ဖြစ်နေကြပါသလဲရှင
်ဟုတ်ကဲ့ဆောစောကကျွန်တော်ပြောခဲ့လို့ပါပဲကိုရီးယားနိုင်ငံမှာဆိုလို့ရှိရင်ကုန်ထုတ်ဆိုပဲစက်ရုံအလုတ်ဝင်မှာလို့လို့လူမရရှိမယ်ပြီးတော့စိုက်ပျိုးရေးကတော့ကိုရီးယားနိုင်ငံမှာဇာတိကုန်တည်နေနေပါခင်ဗျာကျွန်တော်တို့ဒီဖက်ဖြူးဆိုတာစိုက်ဆိုတော့ဒီကော်ပီစိုက်တာရှိမယ်မြို့တီစိုက်တာရှိမယ်ဟဲ့လားနောက်ပြီးတော့ဒီစံစဘာစိုက်တာရှိမယ်လူအစားအစားသောတည်နေနေပေါ့ဗျာနောက်ကြည့်ပါဦးကျွန်တော်တို့ပုံမှန်မှာတစ်ခေါက်ဝင်းဆိုင်တာရေးရှိမှာပေါ့ဗျာအဲ့လိုမျိုးရှိမှတော့မွင်းယူရေးဆိုတာကတော့ကျွန်တော်တို့ချက်ဘဲဝက်အစားရှိသည်ပေါ့လေအဲ့လိုမျိုးမွင်းယူလုပ်ငန်းတွေရှိရယ်နောက်ပြီးတော့ဂျေယူတို့လိုကျုံမျိုးဆိုရင်မြင်းမွင်းယူတယ်ပေါ့လေမြင်းတွေပဲမွေးတဲ့နေရာအဲ့လိုမျိုးနေရာမှာလည်းရှိပါတယ်နောက်ပြီးတော့ကျွန်တော်တို့ရေလုပ်ငန်းဆိုတာတော့ငါးဖန်းလုပ်ငန်းပေါ့လေငါးဒီပိုင်ဖန်းရတယ်ပြင်လည်ပြင်ထွက်ပြီးတော့ငါးဖန်းတဲ့လူတွေရှိမယ်နောက်တစ်ခုကတော့ဒီ construction လို့ခေါ်တဲ့ဆောက်လုပ်ရေးလုပ်ငန်းပေါ့ဗျာဒါအကြီးစားဆောက်လုပ်ရေးလုပ်ငန်းလမ်းတရားတွေဆောက်ကြမယ်ဒီတိုက်တာအစားအသောက်တွေစောက်ကြမယ်အဲ့လိုလုပ်ငန်းတွေမှာမြန်မာလူမျိုးတွေကနည်းနည်းများစိတ်ပြုတ်ဝင်နေတာကိုတွေ့ရပါတယ်အဓိကအများစုကတော့ကျွန်တော်တို့ကုန်ထုတ်လုပ်ငန်းနဲ့စိုက်ပျိုးရေးလုပ်ငန်းတွေပတ်မှာမြန်မာလူမျိုးတွေအများဆုံးရှိနေပါတယ်ခင်ဗျာ
သူတို့ရဲ့လောက်ခလစာပေါ့နော်အဲ့ဒါရောက်တော့ဗမာဟိုကြံ့ငွေနဲ့တွက်ရင်တလားတလားကိုဟိုစားပြီးတောက်ပြီးဘလောက်လောက်ကြံ့နိုင်ပါသလဲရှင်
ဒီနှစ်2019ခုနှစ်ရဲ့အခြေခံလူသမားလစာကတော့တနာယူကိုရီးယားဝန်8000တုံးရာနေ90ဝန်ဖြစ်ပါတယ်လူသမားတယောက်ကလုံးလုံးမဲ့ဆိုလို့ရှိရင်တလောက်တူးတွဲစားပြီးတော့ပြီးစိတ်ကကိုရီးယားဝန်နဲ့ဆိုရင်19သိန်း900ကျော်ညီပါ လိုအပ်ကရှိပါတယ်တို့လို့လည်းငါးနိုင်နောက်ပိုင်းကိုလှုပ်လှုပ်လာမယ်ဆိုလို့ရှိရင်တော့တို့အနေနဲ့ကဒီတက်မှတ်ထားတဲ့ဟိုဘာတိုင်းဆိုတဲ့ခြေတွေနဲ့တက်ပေါင်းမယ်ဆိုလို့ရှိရင်တော့ဒီအလုတ်ချိန်အပူချိန်များများလိုရလေလှုပ်သမားအတွက်က
ဒီနေ့လောက်တို့ရပါတယ်ကြည့်တဲ့ဦးတီဒီပါအချင်းဝေပဲများလိုက်ဆိုလို့ရှိရင်တော့ဒိန်းနေစဲလေးဖြစ်သွားနိုင်တယ်ဒိန်းသုံးစဲလေးဖြစ်သွားနိုင်ပါတယ်ခင်ဗျာဒီအလုတ်လုတ်ရင်းနဲ့မတော်တဆမှုဟိုတလောကပဲဆက်ယုံနေမှာပဲဒီတိုင်းမူးလဲသွားပြီးတော့ဟိုစိတ်မကောင်းစရာပေါ့နော်ကိုယ်လွန်သွားတဲ့အလုတ်သမားတို့အဲ့ဒါမျိုးလေးတွေလည်းရှိတတ်ပါတယ်ဆိုတော့အလုတ်လုတ်ရတဲ့ဟာမာရောမြန
မှာဘလောက်ကြီးပဲဘွဲတွေတက်နေပါစေဘလောက်ပဲဘယ်လိုလုပ်ငန်းတွေမှာကျွမ်းကျင်နေပါစေနော်ဘလောက်ပဲပညာရေးသူ့မှာရှိနေပါစေကိုရီးယားနိုင်ငံရောက်လာရင်တော့အောက်ခြေအခြေခံလူ့သမားဘဝနေစားရတာပဲအဲ့တော့ကိုရီးယားနိုင်ငံရဲ့လူ့သမားဘဝဆိုတာကသူတို့ဘဝမှာရုပ်ရှင်တွေမှာတွေ့ရလို့ဟလာဒီကုတ်တီတိုင်းနေနဲ့ခန့်ခန့်ကြံကြံလှုပ်ရတဲ့လူမျိုးတွေမဟုတ်ပါဘူးနောက်တစ်ခုကဘယ်လိုပြောမလဲတအင်းတန်တန်ရှင်းရှင်းလေးနဲ့အဆက်ဝင်တွေမှာစက်တီကွန်ပျူတာတွေကင်ပြီးတော့ခလုတ်တွေဖွင့်နှိပ်ပြီးတော့လှုပ်ရလို့တွေမဟုတ်ပါဘူးဘဝကိုအောက်ခြေကနေဝင်ရပါတယ်အဲ့တော့လှုပ်ရတဲ့လုပ်ငန်းတွေကပုံပွင့်လေးနဲ့ရှင်းရှင်းပြောရမယ်ဆိုရင်ကိုရီးယားနိုင်ငံကကိုရီးယားလူမျိုးတွေမလုပ်ချင်တဲ့အလုပ်တွေကိုလုပ်ရတာဖြစ်ပါတယ်။ကိုရီးယားလူမျိုးတွေကသူ့အတွက်အန္တရာယ်များမဲ့အလုပ်မျိုးဆိုရင်သူတို့မလုပ်ကြဘူး၊ရှောင်ကြဉ်ရမယ်။အဲအရန်ဟိုညစ်ပတ်တဲ့ဆုတ်ဖြတ်တဲ့လုပ်ငန်းတွေဆိုမလုပ်ချင်ကြဘူး၊သူတို့ရှောင်ကြမယ်။အဲအရန်ခက်ခဲတဲ့လုပ်ငန်းတွေဘုံမှာပြခေါင်းရင်းစားတယ်ပေါ့ဗျာ။အဲဒီလိုလုပ်ငန်းတွေဆိုရင်မလုပ်ချင်ကြဘူး၊ရှောင်ကြဉ်ရမယ်။အဲလိုလုပ်ငန်းတွေကနေစလုပ်ရပါတယ်။အဲတော့ကြောင့်မလို့ဒီမှာနိုင်ငံသားတွေလာပြီးဆိုရင်ကိုရီးယားနိုင်ငံမှာလုပ်လို့ရတာလွယ်ကူတဲ့အလုပ်တွေမဟုတ်ဘူးဆိုတာကိုတော့စိတ်ထဲမှာထားဖို့လိုပါတယ်။နောက်ပြီးတော့ကိုရီးယားနိုင်ငံရောက်ရှိလာတဲ့အခါကျရင်လေကိုကလုပ်လို့ရင်ပညာသင်ပညာသင်နဲ့အလုပ်လုပ်လုပ်လို့နေရင်းနဲ့ဒီလုပ်ငန်းကဘလို့လုပ်ရင်တက်တာမလို့လုပ်ရင်ငါအတွက်ပို့ပြီးတော့အန္တရာယ်ကင်းမယ်အဲ့ဒါဆိုတာတဖြည်းဖြည်းနဲ့မြင်လာတတ်ပါတယ်။အဲ့တော့ကြောင့်မလို့စစချင်းမှာတော့ခရောင်းလမ်းကိုဖျက်ချော်ခြင်းပဲဗျာတတော်ကြီးကိုခက်ခဲရဲ့ကျန်ရတဲ့ဘဝတရားနေပြီးတဖြည်းဖြည်းတဖြည်းဖြည်းနဲ့မှကိုရီးယားစကားလဲတက်လာမယ်စားလဲတက်လာမယ်အချိန်နည်းအတွင်ပြင်ပေါင်းနေဆက်နေဒီတဲ့တိတိနားလည်လာတဲ့အချိန်မှာဘဝကိုရီးယားနိုင်ငံမှာနေသားကျော်သားရွှင်သားတဲ့အချိန်မျိုးရောက်ရှိလာနိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့အဲ့တော့ဒီကိုရီးယားကိုလာခြင်းနဲ့လှုပ်လှုပ်ခြင်းနဲ့လောက်သားတွေအနေနဲ့ဘာတွေပြင်ဆင်လာဖို့လိုပါသလဲရှင
်ဘာတိကတော့ဘာသာစကားအဓိကအရေးကြီးပါတယ်ကိုရီးယားနိုင်ငံရဲ့ဘာသာစကားကိုကျွမ်းကျွမ်းကျင်ကျင်မတက်မြော်ရင်တော့မှအဓိကဒီအခြေခံစကားလုံးတွေအခြေခံမေးထုခေါ်ပြောစကားရက်တူအလုပ်ငန်းခွင်နဲ့ပတ်သက်တဲ့စကားရက်တူအဲ့ဒါတွေကိုတိတက်ကိုနားလည်ဖို့လိုပါတယ်ကျွမ်းကျင်ရင်တော့အကောင်းဆုံးပေါ့ဗျာဘာသာစကားအရေးကြီးပါတယ်နောက်တစ်ခုကမိမိရဲ့တိခတ်နိုင်မှုစွာအာဒါကိုအားကြီးလိုပါတယ်ကိုရီးယားနိုင်ငံဒီစိတ်ရောက်ပြီဆိုတာနဲ့မိမိအားပါကောင်းလဲဆိုတော့အကုန်လုံးဒီစိတ်ဝမှာပဲကျွန်တော်တို့ထားခဲ့ပါကိုရီးယားနိုင်ငံအတွင်းနဲ့ရှင်မလာပါနဲ့တော့ဘဝမှာကိုကဘာကောင်းမြတ်ဖြစ်ဘလို့ပဲချမ်းသာနေစီကိုရီးယားမှာအခြေခံလူသားစားအခြေခံအုပ်ချုပ်လုပ်ငန်းဘဝပြီးဖြစ်တဲ့ဆိုတော့သိပြီးတော့သိခံနိုင်မှုစွာကိုထားနိုင်မှုဆိုလို့ရှိရင်ဒီဘဝတူတက်မှုကအများကြီးပြောနိုင်နိုင်ပါတယ်
မတင်ဂီတာရဲ့စီစဝါရေကန္တာကိုနားဆင်ကြရပြီးတဲ့နောက်အခုဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ကြရပါမယ်။အွန်လိုင်းဗီဒီယိုတွေထဲကတခြားသူမျက်နှာနေရာမှာကိုယ့်မျက်နှာနဲ့အစားထိုးနိုင်တဲ့ deep fake နည်းပညာမျက်မျက်ဆန်းဆန်းတိုးတက်နေပါတယ်။လူမှုကွန်ရက်တွေပေါ်မှာဆိုရင်ရုပ်ရည်ကိုနှုတ်ပြအောင်ရင့်သွားအောင်လုပ်နိုင်တဲ့ app တွေအပါအဝင်မျက်နှာပုံကိုအစားထိုးနိုင်တဲ့ app တွေလည်းခေတ်ဆားလာတာဖြစ်ပါတယ်။ deep fake နည်းပညာကိုသုံးပြီးရုပ်ပုံအစားထိုးဖန်တီးနိုင်တဲ့ app တွေကြောင့်ကိုယ့်မျက်နှာပုံတွေအသုံးချခံရနိုင်တဲ့အန္တရာယ်စိုးရိမ်မှုတွေလည်းရှိနေတဲ့အကြောင်းမတ်စုမြတ်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြပေးထားပါတယ်ရှင
်အွန်လိုင်းပေါ်မှာကိုယ့်ရဲ့မျက်နှာပုံကိုပြောင်းနိုင်တယ်လေကြောက်ဆိုတဲ့ app ကတော်တော်လေးလူပြောများနေတဲ့ကိုသားညုံကြီး
ZAO လို့စာလုံးပေါင်းပေမဲ့တရုတ်လိုကြောင်းလိုအတန်ထွက်တဲ့ app လေအဓိကတော့ကိုမျက်နှာပုံတွေရဲ့လုံခြုံရေးစိုးရိမ်စရာဖြစ်လာတဲ့ဆိုတဲ့ကိစ္စပေါ်မှာပို့ပြီးတော့သတိထားစရာဖြစ်လာလို့ပဲ
ရုပ်ရှင်ဇာတ်ဝင်ကမ်းတွေမှာတရုတ်ဆောင်နေတဲ့မင်းသားမင်းသမီးမင်းနှောင်တွေကိုကိုယ့်ရဲ့မျက်နှာနဲ့အစားထိုးလိုက်နိုင်တဲ့ဂျောဆိုတဲ့ app ကိုတရုတ်နိုင်ငံမှာ August 30ရက်နေ့ကထုတ်ပါတယ်ဂျော app ထွက်ပြီးတော့တရက်နှစ်ရဲ့အတွင်းမှာကိုပဲတရုတ်ကဒီ iOS app store မှာအဲ့ဒီ app က download အများဆုံးလုပ်တဲ့ app ဖြစ်သွားပြီးတော့ဟိုးလေးတကြောကြောကိုဖြစ်ခဲ့တာမှဆိုရမှာ
ကွန်ပျူတာညာရီတု AI သုံးပြီးတော့မျက်နှာတွေကိုအစားထိုးတဲ့ဒီ deep fake ဆိုတဲ့နည်းပညာနဲ့လုပ်ထားတာရှေ့တက်ဝင်လှုပ်ရှားနေတဲ့မျက်နှာတွေမှာ deep fake နည်းပညာနဲ့တခြားသူမျက်နှာကိုတကယ်အစ်စ်အတိုင်းပဲအစားထိုးနိုင်လို့အတုအစ်စ်ခွဲရခဲ့တဲ့ပြဿနာရှိတယ်ဆိုပြီးတော့ထောက်ပြနေကြချိန်မှာ Jaw app ထွက်လာခဲ့တာပဲ
တရုတ်ကမူမူဆိုတဲ့ကုမ္ပဏီကထွင်းတဲ့အဲ့ဒီ Jaw app ကကိုယ့်ရဲ့ဓာတ်ပုံကိုထည့်လိုက်တာနဲ့တကယ်မင်းသမီးမင်းသားနေရာတွေမှာကိုယ့်ရဲ့မျက်နှာဖြစ်သွားရောနောက်သူကရုပ်သေးပုံမဟုတ်ဘူးလှုပ်ရှားသုတ်ဆောင်နေတဲ့ရုပ်ရှင်ပြောက်ွက်ထဲမှာကိုယ့်ရဲ့မျက်နှာကအစားထိုးလိုက်တော့ကိုယ်တိုင်ပဲဟောလိဝုဒ်ရုပ်ရှင်တွေထဲမှာဝင်ပြီးတော့သုတ်ဆောင်နေတယ်လို့ဖြစ်သွားတယ်လीအဲဒါကြောင့်မလို့အရန်ကိုလူပြောများပြီးတော့နာမည်ကြီးသွားတာ
ကြော်ကြားတဲ့ရုပ်ရှင်နဲ့ဒီ TV ရုပ်သံ series ရာနဲ့ခြေရဇာဝင်ကန်းတွေအများကြီးမှာကိုယ့်ရဲ့မျက်နှာကိုအစားထိုးသုတ်ဆောင်တယ်လို့ဖြစ်အောင်လို့ Jaw app ကလှုပ်ပေးနိုင်တယ်ဓာတ်ပုံတစ်ပုံတည်းကိုသုံးပြီးတော့မှဒီရုပ်ရှင်ပြခွက်တော်တော်များများတဲ့ကမင်းသားလီယိုနာໂດဒီကာပရီယိုရဲ့မျက်နှာနေရာမှာ Jaw app ကသူ့မျက်နှာနဲ့အစားထိုးပေးနိုင်တာကို Alan Shaw ဆိုတဲ့ Twitter သုံးသူတစ်ယောက်ကအဆန်းလုပ်ပြခဲ့တယ်ကိုသားညုံရအဲ့လိုလုံနိုင်ဖို့လဲ၈ဆက်ကတ်ပဲကြာတယ်လို့သူကစမ်းသပ်ခဲ့တာကိုလည်းရေးတယ်သူစမ်းသပ်တာတိုက်တဲနစ်မင်းသားလီယိုနာໂດဒီကာပရီယိုတယောက်တည်းမဟုတ်ဘူးတခြားမင်းသားတွေတရုတ်ဆောင်တဲ့ဇာဝင်ကန်မျိုးစုံမှာသူ့ရဲ့မျက်နှာကိုအစားထိုးစမ်းသပ်ခဲ့တာကိုဗီဒီယိုတွေနဲ့ Twitter ပေါ်မှာတင်တယ်လေမြင်ရတာတော့တကယ်ပဲသူတရုတ်ဆောင်နေတယ်လို့ကိုဖြစ်သွားတာပဲ
Jaw app ကိုသုံးမှုကိုယ့်ရဲ့ဓာတ်ပုံကိုအဲ့ဒီ app မှာ upload လုပ်လို့ရတယ်လို့ app ထဲမှာလည်းပို့ပြီးတော့သရုပ်ပေါအောင်လို့ဓာတ်ပုံတွေကိုဘယ်လိုရိုက်ပါလဲဆိုတာလမ်းပြပေးထားသေးရဲ့ဗျမျက်တောင်ခတ်မျက်စိပိတ်ပါးစပ်ဟပါးစပ်ပိတ်ဒီပုံစံမျိုးစုံဓာတ်ပုံတွေကိုရိုက်ယူလို့ရတယ်ဗီဒီယိုတွေထဲမှာပို့သရုပ်ပါပြီးတော့အစ်စ်နဲ့ပို့တူအောင်လို့တကယ်လည်းတူပါတယ်
ဗီဒီယိုပုံတွေမှာကိုတကယ်အစ်စ်မဟုတ်ဘဲနဲ့ကိုနဲ့ထပ်တူဖြစ်အောင်လှုပ်ကြံဖန်တီးထားတဲ့ deep fake ဗီဒီယိုမျိုးလုပ်ဖို့ညာဆိုလို့ရှိရင်ပုံရာနဲ့ချီလိုခဲ့တာလေအခုတော့ဒီဓာတ်ပုံတစ်ပုံတည်းကိုရုပ်ရှင်ပြကွက်မျိုးစုံတွေကမင်းသားမင်းသမီးတွေနေရာမှာအစားထိုးအတုလုပ်နိုင်နေဆိုတော့ဤပညာတွေဘလောက်တိုးတက်လာတယ်လဲဆိုတာကိုမိမောင်းထိုးပြလိုက်တာပဲရှင်အဲ့ဒါနဲ့တစ်ဆက်တည်းမှာပဲဒီကိုရဲ့မျက်နှာပုံလုံခြုံရေးနဲ့ပတ်သက်လို့ဘလောက်စိုးရိမ်စရာကောင်းတယ်ဆိုတဲ့ထောက်ပြမှုတွေရှိလာတာပေါ့
တရုတ်မှာလူသုံးများတဲ့ WeChat လူမှုကွန်ရက်ပေါ်မှာ Jaw app နဲ့ပတ်သက်ပြီးတော့စိုးရိမ်ချက်တွေကိုလည်းအတော်လေးဆွေးနွေးပြောခဲ့ကြတယ်ဗျ။အဲဒါကြောင့်မလို့ internet ပေါ်မှာ message ပို့တာအပါအဝင်ဝန်ဆောင်မှုလုပ်ငန်းမျိုးစုံလုပ်တဲ့တရုတ်ကတန်းဆက်နည်းပညာလုပ်ငန်းကြီးကသူ့ရဲ့လုပ်ငန်းတွေနဲ့ Jaw app ချိတ်ဆက်သုံးလို့မရအောင်ပိတ်ခဲ့တယ်မို့လားမဆမမော
။လုံခြုံရေးစိုးရိမ်နေဆိုတဲ့ထောက်ပြမှုတွေကြောင့်တရုတ်ကဒီ iOS app store မှာနံပါတ်1 download လုပ်တဲ့ app ဖြစ်ခဲ့တာတော့မှချိန်ငါးပွင့် 5 star မရဘူးလေ။1.9 star လောက်ပဲရခဲ့တယ်။အဲ့ဒီ app နဲ့ပတ်သက်ပြီးတော့ review ရေးကြတာကလည်း 4,000 ကျော်ရှိတာကိုအဲဒါကြောင့်သူတို့ရဲ့ app နဲ့ပတ်သက်လို့လူအများစိုးရိမ်နေတဲ့အချက်တွေကိုပြင်ဆင်ပါမယ်ဆိုပြီးတော့ Jaw app ကတုံ့ပြန်ခဲ့ရတယ်ရှင်။လူတွေရဲ့ဓာတ်ပုံတွေ video တွေကိုခွင့်ပြုချက်မရဘဲနဲ့တခြားမှာမသုံးပါဘူး။တကယ်လို့သုံးတဲ့သူဘက်ကသူတို့အချက်လက်တွေဖြတ်သွားတယ်ဆိုရင်လည်းသူတို့ server မှာပါဆက်သိမ်းမထားပဲဖြတ်ပေးပါမယ်ဆိုပြီးတော့ Jaw app သုံးတဲ့သဘောတူညီချက်မှာပြင်ဆင်ပေးခဲ့ရတယ်။
တကယ်တော့ deep fake နည်းပညာအခြေခံတဲ့မျက်နှာပုံအစားထိုး app တွေကလူမှုကွန်ရက်တွေပေါ်မှာတော်တော်ခက်စားတာဗျကိုယ်အသက်ဘလောက်ကြီးရင်ဘယ်လိုရုပ်ဖြစ်မယ်လို့ကိုယ်သာမျိုးသမီးဖြစ်လို့ရှိရင်မျိုးသားဖြစ်ခဲ့လို့ရှိရင်ဘယ်လိုရုပ်ဖြစ်မယ်ဆိုပြီးတော့ပြတဲ့ face app ဆိုလို့ရှိရင် Facebook သုံးတဲ့မြန်မာတွေကြောင့်အတော်ကြီးကိုခက်စားခဲ့သေးတယ်မဆွေးမမွေ
ဟုတ်ပါရှင်အဲ့လိုမျိုးကိုယ့်ရဲ့ရုပ်ကိုဒီ face app နဲ့ပြင်ထားတဲ့ပုံတွေ Facebook ပေါ်မှာတွေ့နေပါတယ်Bloomberg စီးပွားရေးသတင်းအရဆိုလို့ရှိရင်မြန်မာတွေကြားမှာတယ်မဟုတ်ဘူးဒီကမ္ဘာလုံးမှာကိုခေတ်စားတာကိုသားညုံရအဲ့ဒီ Face app ကရုရှားကုမ္ပဏီကထွင်တာအဲ့ဒါကြောင့်မို့လို့ဒီကိုယ့်ရဲ့ဓာတ်ပုံတွေနဲ့ပတ်သက်ပြီးတော့လုံခြုံရေးစိုးရိမ်နေဆိုတော့ပြောဆိုမှုတွေလည်းရှိခဲ့တယ်အဲ့ဒါကြောင့်မို့လို့ဒီ Face app ကကိုယ့်ရဲ့ဓာတ်ပုံတွေဘလို့အသုံးပြုတယ်လဲဆိုတာကို App ဖန်တီးသူတွေရှင်းပြခဲ့ရသေးတယ်လေဒါပေမဲ့ The Verge နည်းပညာသတင်းတစ်ခုမှရေးထားတာကိုပြောရရင်တော့Face app အပါအဝင်ဒီ online ပေါ်မှာအခမဲ့ပေးတဲ့ဝန်ဆောင်မှုလုပ်ငန်းတွေအနေနဲ့ကသူတို့ရဲ့စီးပွားရေးအတွက်ကိုယ့်ရဲ့အချက်အလက်တွေကိုတနည်းမဟုတ်တနည်းတော့အသုံးချရဲဆိုတာကိုသုံးတဲ့သူတွေသတိထားတဲ့နဲ့ကိုယ့်ရဲ့ဓာတ်ပုံတွေကိုမတမာတဲ့နည်းအတွက်မသုံးပါဘူးဆိုရင်တော့မှသူတို့ရဲ့ဒီ AI ညာရီတုနဲ့မျက်နှာမှတ်တဲ့ facial recognition နည်းပညာကိုပို့ပြီးတော့တိုးတက်ကောင်းအောင်အသုံးချနိုင်တယ်ဆိုတာမမေ့ကြပါနဲ့တဲ့
အခုခေတ်မှာနောက်ဆုံးပေါ်ပစ္စည်းတွေဆိုလို့ရှိရင် password တွက်စလုံးတွေနံပါတ်တွေစား facial recognition နည်းစနစ်နဲ့ကိုယ့်ရဲ့မျက်နှာကို password လိုမျိုးသုံးနေကြပြီမို့လို့ကိုယ့်ရဲ့ရုပ်ပုံကို online ပေါ်မှာဘယ်လိုသုံးလဲဆိုတာပို့ပြီးတော့သတိထားသင့်တယ်ဗျ deep fake နည်းပညာသုံးပြီးတော့ကိုယ့်ရုပ်နဲ့ဆင်သူ video ပုံအတုတွေလောက်တာကလည်းပို့ပြီးတော့အသက်ဝင်လာအစ်စ်နဲ့အတုခွဲဖို့ကလည်းခက်လာနေပြီ အဲဒါကြောင့်တခါတခါကြော်ကြားသူတွေနိုင်ငံရေးသမားတွေရဲ့ထူးထူးခြားခြားဗီဒီယိုတွေအွန်လိုင်းပေါ်မှာတွေ့ရပြီဆိုလို့ရှိရင်အဲဒါသူအစ်စ်မဟုတ်ရလားဆိုပြီးတော့တေချာအောင်ပြန်ပြန်ကြည့်နေရပြီလေ
ဟုတ်တယ်ရှင်ဒီအထူးသဖြင့်အမေရိကန်မှာ2020သမ္မတရွေးကောက်ပွဲအတွက်ပြင်ဆင်နေကြပြီဆိုတော့ deep fake နည်းပညာသုံးပြီးတော့မှဒီနိုင်ငံရေးတိုက်ခိုက်တဲ့ဗီဒီယိုအတုတွေလည်းထွက်ထွက်လာတယ်မဟုတ်လားဒီကိစ္စကဒီနိုင်ငံရေးအိမ်ပတ်ဆိုးကြီးတစ်ခုလိုတောင်ဖြစ်လာမယ်လို့ထိတ်တန်းနိုင်ငံရေးသမားတယောက်ဖြစ်တဲ့ဒီအမေရိကန်လွှတ်တော်အမတ် Adam Schiff ကသတိပေးထားသေးတယ်
deep fake နည်းပညာကအခုလိုပြောလို့သာအဆိုးလို့ဖြစ်နေတာဗျတကယ်တော့ဒီနည်းပညာကကောင်းကျိုးတွေလည်းအများကြီးရှိပါတယ် Hollywood ရုပ်ရှင်လုပ်ငန်းမှာဆိုလို့ရှင် deep fake နည်းပညာကတိတ်ကိုသုံးဝင်တာပါဥပမာ The Lion King ရုပ်ရှင်အသစ်မှာဆိုလို့ရှင်ရုပ်ရှင်တွေကတိရစ္ဆာန်တွေကို deep fake နည်းပညာဖန်တီးသုံးထားတဲ့အတွက်အကောင်တွေကတကယ့်အကောင်စစ်တွေလိုမျိုးတက်ဝင်နေတာမှသိမှာမဟုတ
်အဲ့လိုအသက်ဝင်လွန်းလို့ကိုယ့်ရဲ့ရုပ်ပုံကိုတခြားသူတွေအသုံးချသွားနိုင်တယ်ဆိုတာကိုကျွမ်းကျင်သူတွေကသတိပေးနေကြတာပါ AI ဉာဏ်ရည်တုနဲ့ deep fake နည်းပညာကိုထိထိရောက်ရောက်အသုံးပြုနိုင်တဲ့နေရာမှာအကောင်အတွက်ရောအဆိုးအတွက်ပါဖြစ်နိုင်တယ်ဆိုတာကိုသဘောပေါက်ထားဖို့လိုတယ်လို့သူတို့ကထောက်ပြနေကြပါတယ်ရှင်
မဆုမြတ်မွန်စီစဉ်တင်ဆက်ပေးနေတဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ကြကြရတာပါရှင်အခုဆက်ပြီးမဲ့ဤတန်နာကျော်စီစဉ်တင်ဆက်ပေးနေတဲ့တက်တန်ရောင်သတင်းလွှာကိုလည်းနားဆင်ကြရပါမယ်ရှင်
မင်္ဂလာပါရှင်အားလုံးစိတ်နဲ့ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တဲ့အောင်တင်တော်မှာတော့ Venice ရုပ်ရှင်ပွဲတော်မှာပါဝင်ပြီးတော့ပြသခဲ့တဲ့တရုတ်ဒါရိုက်တာရဲ့ရုပ်ရှင်ကားကဘာဇလန်ကိုအဓိကကြောရိုးယူပြီးတော့ရိုက်ထားတာပါလေပြီးတော့ American Texas ပြည်နယ်မှာပြစ်ခတ်မှုတွင်တိတ်ဆုံသွားသူတွေအတွက်ရန်မုံငွေလှုပ်တဲ့ပွဲကိုဘသူကဥဆောင်ပြီးတော့ကျင်းပပေးတာပါလေဒီလိုမျိုးကမ္ဘာတစ်လောကထင်ပေါ်ကျော်ကြားသူတွေနဲ့အနုပညာလောကကသတင်းတူတူထားတာကိုပြောပြပေးသွားပါမယ်ရှင် Everyone can rock out like a superstar 1900ခုနှစ်ကာလတွေတုန်းကအချစ်ဇလန်တပုတ်အကြောင်းဖွင့်နွှဲထားတဲ့ Number 7 Cherry Lane ဆိုတဲ့ကာတွန်းရုပ်ရှင်ကားဟာဟောင်ကောင်အတွက် Love Letter ချစ်မြတ်တာကိုဖော်ကျူးတဲ့အစားတစောင်းဖြစ်တယ်လို့တရုတ်ဒါရိုက်တာ Yo Fan ကပြောပါတယ်ဒီကောင်ကို Venice ရုပ်ရှင်ပွဲတော်မှာပါဝင်ပြတာဖြစ်ပြီးတော့ဟောင်ကောင်တက္ကသိုလ်ကအင်္ဂလိပ်ဘာသာသင်ယူတဲ့ကျောင်းသားဇင်မင်တယောက်တိတ်လာတဲ့ကျောင်းသူလေးမေလင်ကိုစပြပေးရကနေဒီဇလန်ကိုစထားတာပါဒီဇကားက9နှစ်အချိန်ယူလုပ်ခဲ့ရတယ်လို့ဆိုပါတယ်လက်နဲ့ဆွဲတဲ့ဒူဒီဒီကာတွန်းဇလန်ဟာ1968ခုနှစ်တုန်းကဟောင်ကောင်ကကွန်မြူနတီအဓိကရုံးတွေကိုစန့်ကျင်တဲ့ဇလန်ကိုကြောယူယူထားတာဖြစ်ပါတယ်Number 7 Cherry Lane အခုဇလန်ကဒါရိုက်တာယိုဖန်ရိုက်ကူးတဲ့ပထမအဦးဆုံးကာတွန်းဇလန်ဖြစ်လို့2009ခုနှစ်မှာ Prince of Tears ရိုက်ပြီးကလေးကစပြီးတော့ပြန်ရိုက်တဲ့ရုပ်ရှင်ကားလည်းဖြစ်ပါတယ်။ဒါအပြင်ပြီးခဲ့တဲ့တနင်္လာမိတ်ဆက်ပြတာရဲ့ Venice ရုပ်ရှင်ပွဲတော်အတွင်း Golden Lion Prize ရွှေချင်သိဆုတွေပြန်ဆိုင်ခွင့်ရတဲ့ရုပ်ရှင်29ကားထဲမှာလည်းအဲ့ဒီကားပါဝင်ခဲ့တာပါ။သတင်းစာရှင်းလင်းပွဲလို့တော့ဒီကားကဝင်ငွေတွေအများကြီးရဖို့ရိုက်ကူးတဲ့လိန်ခံစားမှုတာပေးကားမျိုးမဟုတ်ဘဲနဲ့အချစ်ကြောင့်ဖွဲ့နယ်ရိုက်ကူးထားတဲ့ကားဖြစ်တယ်လို့သူကအင်္ဂလိပ်လိုပြောသွားခဲ့ပါတယ
် This film is about love and it is not about the exploitation of sex or sensuality to attract the box office
Right die young fan ha တရုတ်နိုင်ငံအလဲပိုင်းဟူဘေးပြည်နယ်မှာမွေးဖွားခဲ့ပြီးတော့အဲ့နောက်မိသားစုနဲ့အတူထိုင်ဝမ်ကိုပြောင်းရွှေ့ခဲ့တာပါဆယ်ကျော်သက်အရွယ်1964ခုနှစ်မှာဟောင်ကောင်ကိုသူရောက်သွားခဲ့ပါတယ်။အဲဒီတော့ကဟောင်ကောင်ကဆစ်အုပ်ချုပ်ရေးအောင်မှရောက်နေတာပါ။အဲဒီတော့ကလူတွေဘလို့နေထိုင်ရလဲဆိုတာကျွန်တော်မှတ်မိတလောက်ကိုစူးစမ်းပြီးတော့တရုတ်ဖော်ထားတယ်လို့ဒေါက်တာယိုဖန်ကပြောသွားပါတယ်။ကျွန်တော်ဟောင်ကောင်ကိုရောက်တော့ဟောင်ကောင်မှာလွတ်လပ်မှုအနှံ့အသက်ကိုခံစားရတယ်တဲ့။1968ခုနှစ်ရောက်ပြီးတော့ဟောင်ကောင်မှာရုံးရင်းဆက်ခတ်တွေဖြစ်တဲ့အချိန်ကျတော့ကျွန်တော်အသက်20ရှိပြီလို့ဆိုပါတယ်။အဲ့အချိန်ကအဖြစ်ပြက်တွေမှာကျွန်တော်ရှိနေပါတယ်လို့ဒရိုက်တာယွန်ဖန်ကပြောသွားပါတယ်။တရားစီရင်ဖို့အတွက်တရုတ်ပြည်မကြီးကအလို့ရှိတဲ့သူတွေကိုပြည်မကြီးကိုလွှဲပြောင်းခွင့်ပေးမယ်ဥရေကျန်းကိုပြင်ဆင်တာကြောင့်ဟောင်ကောင်ဒေသခံတွေဒေါသပုံထပြီးတော့အခုဇွန်လလယ်ပိုင်းတွေကမငြိမ်မသက်မှုတွေဟောင်ကောင်မှာဖြစ်နေကြတာပါ။ဟောင်ကောင်မှာချင်းနေတဲ့အားလုံးပုံမှန်ပြန်ရောက်သွားနိုင်ဖို့သူမျှော်လင့်ထားတဲ့အကြောင်းပဲသူပြောသွားခဲ့ပါတယ်ရှင်။အဟောဟာ၃ရက်နေတော့ဟာ Texas ပြည်နယ် Elbert ဆိုမျိုးကပြစ်ခတ်မှုမှာတေဆုံးတံရရတဲ့သူတွေအတွက်ရမုံငွေဖြောပြပွဲတစ်ပွဲကျင်းပခဲ့ပြီးတော့အဆိုတော်တည်ရစရာဖြစ်တဲ့ခလစ်တယောက်ဦးစီးလှုပ်ဆောင်ခဲ့ပါတယ်။ American Hollywood မင်းသား Matthew McConaughey အဖြစ် Rap အဆိုတော်တွေဖြစ်တဲ့ Lee Yardin နဲ့ Ray Sherman တို့လည်းအထူးဧည့်သည်ဖြစ်နေပါဝင်ခဲ့တာပါ။အယ်ဘတ်ဆိုမျိုးရဲ့လွှတ်တော်အမတ်ဟောင်းလည်းဖြစ်ဒီမိုကရက်တစ်ပါတီအတွက်သမ္မတကိုယ်စားလှယ်လောင်းဖြစ်လက်ရှိမှာဝင်ရောက်ရှင်ပြိုင်နေတဲ့ Battle Rock လည်းဒီပွဲကိုတက်ရောက်ခဲ့ပါတယ်ဒီပွဲကိုတော့ A Night for Sin City လို့နာမည်ပေးထားပါတယ် နယ်စပ်မြို့လေးဖြစ်တဲ့ Albert ဆိုမြို့ဝေါ်မာကုန်းတိုင်းမှာဖြစ်ခဲ့တဲ့ပြစ်ခတ်မှုကြောင့်လူ22ယောက်သေဆုံးခဲ့ရတာပါ။အဲဆိုတော့ခလစ်ကခလေးဘွားအရွယ်တော်ကအဲဒီမြို့မှာကြီးပြင်းခဲ့ပူတာပါ။ကျွန်တော်တို့လုံခြုံစိတ်ချရတယ်လို့ခံစားရတဲ့ဒီမြို့မှာအခုလိုအဖြစ်အပျက်မျိုးမထစ်မဖဲဖြစ်လာတာကိုကျွန်တော်အမတန်မှဝမ်းနည်းရပါတယ်လို့ဆိုတော့ခလစ်ကအဲဒီကဆင်းပြင်းဖြော်ပြပုံကပြောသွားခဲ့ပါတယ်။ Hollywood နာမည်ကျော်မင်းသား Matthew McConaughey လည်းအဲဒီပွဲမှာစင်မော်တဲ့စကားပြောခဲ့ပါတယ်။ဒီလိုခက်ခဲတဲ့အချိန်တွေမှာမိသားစုတွေဘာလုပ်ကြလဲတယောက်နဲ့တယောက်အားပေးကြရဲမဟုတ်ဘူးလားတဲ့တယောက်နဲ့တယောက်ကြီးစုဆောင်ရှောက်ကြမယ်တယောက်ပြောတာတယောက်နားထောင်မယ်ဒူးထောက်လဲကြနေတဲ့သူကိုထူပေးမယ်သူတို့ပြောတာနားထောင်ပေးမယ်သူတို့လိုမယ်ဆိုရင်သူတို့ကိုကိုယ့်ရဲ့လက်မောင်းမှုမှာနှစ်သိပ်ပေးမယ်သူတို့အတွက်စွမ်းရည်နေပေးမယ်တတိယရှိလာအောင်လို့အားပေးကူညီမယ်မနှက်ဖြန်တွေပိုကောင်းလာဖို့မျှော်လင့်ချက်တွေပေးမယ်မနှက်ဖြန်တွေကိုပိုကောင်းအောင်လို့ကျွန်တော်တို့လုပ်နိုင်ပါတယ်လို့မင်းသား Matthew McConaughey ပြောသွားခဲ့ပါတယ်ဒီဖြော်ပြပွဲကိုတော့ Don Haskins Center မှာကျင်းပတာဖြစ်ပြီး Great Khalid Foundation နဲ့ Right Hand Foundation ကနေပြီးအစီအစဉ်တင်ဆက်တာပါ။အဲ့ကရတဲ့ရန်မုံငွေတွေကို Albert ဆိုပြစ်ခတ်ခံရမှုမှာနေနာခံစားရတဲ့သူတွေနဲ့ Albert ဆို Community Foundation ကိုထောက်ပံ့လှူဒါန်းသွားမှာဖြစ်ပါလိမ့်ရှင်။ American ကနာမည်ကြီးဆိုတော့ Beyoncé တယောက် September 4ရက်နေ့မှာပဲအသက်38နှစ်ပြည့်သွားပါတယ်။Beyoncé ကအမျိုးသမီး R&B ဂီတအဖွဲ့ဖြစ်တဲ့ Destiny's Child နဲ့ကမ္ဘာဂီတလောကမှာနာမည်ယူနိုင်ခဲ့တာဖြစ်ပြီးတော့ရုပ်ရှင်တွေမှာလည်းပါဝင်တရုပ်ဆောင်ခဲ့သူပါ။အခုနောက်ဆုံး2019မှာတော့1994 Lion King Disney Cartoon ရုပ်ရှင်ကိုတွိတ်ဆန်တွေနဲ့ပြန်ရိုက်ကူးထားတဲ့ရုပ်ရှင်မှာချင်းသိပြင်းမှနာလာနေရာမှာပါဝင်ပြီးတော့တရုပ်ဆောင်ထားတာပါ။သူကကလေးကျွဲတထင် Rap အဆိုတော့ Jay-Z နဲ့လက်ထပ်ထားပြီးတော့ကလေး၃ယောက်ရှိပါတယ်။စီပွားရေးမှာလည်းနဲ့ပဲဆုံးမှာရင်းနှီးမြှုပ်နှံထားသူဖြစ်ပါလေရှင
် Hey y'all friend I gotta tell you something Oh yeah I wanna be
ဒီတတ်တော့ရတဲ့နော်အစီအစဉ်ကို Radio မှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါလေရှင်ဒီသတင်းတော်ကိုရုပ်ရောအတန်ရောအပြည့်စုံကြည့်နေဆိုရင်တော့ရုပ်မြင်သံကြားမှာတင်းငွေရီမနဲ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါရဲ့ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်
။ All have my own yeah. All have my own yeah. Painted on the side and bright red. It's gonna stay bright. I'm the crazy fan.
မရီတနာကျော်စီစဉ်တက်ဆက်ပေးနေတဲ့တက်တန်ရောင်သတင်းလွှာဖြစ်ပါလေရှင်။ကမ္ဘာတဝန်းကအမှုပညာအားကစားစာပေရင်ကျေးမှုစသဖြင့်နယ်ပယ်တည်တည်ကထင်ရှားကျော်ကြားလူသိများသူတွေအကြောင်းတပတ်တွင်သတင်းထွေတွေကိုစူးစီးတင်ဆက်ပေးနေတဲ့ကန္တာဖြစ်ပါတယ်။အခုဆက်ပြီးတော့နားဆင်ကြရမယ့်သူယုံကြည်ရာအစီအစဉ်မှာတော့စာရေးဆရာမနှင်းစီအောင်ပါကိုယုံကြည်တယ်လဲဆိုတာကိုနားဆင်ကြရမှာပါ။မမိုးဖြူကစီစဉ်တင်ဆက်ထားပါလေရှင
်။ကျွန်တော်ရဲ့မှာစက်ထချင်းဆိုရဲသိစရက်ကအလုံးရဲ့အချက်မှာရှိပါတယ်လက်ရှိကျမလောက်တိုင်နေတဲ့အရာတွေပေါ့နော်အလုံးဟာစက်ထချင်းဆိုရဲဒီရရတဲ့စုဆောင်မှုတွေပေါ့နော်ဟိုတိုင်းတဆန်တဲ့လုပ်ငန်းတွေလို့ဟိုပြောလို့ရတယ်ကိုယ်နိုင်ငံလောက်လေးချမ်းပြတာမျိုးပေါ့ဒီမှာကျမသဘောထူးပြရမယ်ဆိုလဲကျမဝင်မလို့အဲအခုအပိုင်းမှာကြတော့ကျမစဉ်းစားတယ်အဲ့ခါမှာကျွန်မဆန်ပြိုက်ကိုလိုက်ဖြစ်တယ်ပေါ့နော်ဟိုဆန်ပြိုက်ဆိုတဲ့နေရာမှာလေအောင်ကြီးဆန်ပြိုက်မှာတော့ကျွန်မလောလောဆယ်ယာယီဆန်ပြိုက်မှုဖြစ်တော့တာဝန်ယူထားတာပေါ့2008မလာစာယူတာပေါ့နော်အဲ့ဒီရဲ့မတိုင်ခင်ကြားထဲမှာလည်းကျွန်မဗားလေးတွေလိုက်ဖြစ်ပြီးလဲဆိုတော့အဲ့ဒီမေးလေးတွေကိုစာအုပ်မိုဘိုင်းလေးတွေဆက်တယ်လိုက်ရင်ကျွန်မဒီကနေအလှခံစူတောင်းပြီးတော့ပို့ပေးတယ်အဲ့နောက်တစ်ခါတချို့ဆန်ပြိုက်လေးတွေကစာအုပ်ဝေခြင်းနဲ့ရုပ်ဗန်လူဗန်မရှိဘူးဆိုရင်ကျွန်မဝယ်ပေးတယ်အဲအဲ့ပုံမှာအချုပ်ပြောရရင်တော့ဒါတွေလုံးဖြစ်တယ်ဆိုတာကကျွန်မစာဖတ်တဲ့အပေါ်ကနေကျွန်မကိုဆေးချော်လိုက်တဲ့အကြောင်းအရာလေးလို့ကျွန်မပြောရမှာပေါ့နော်မအဲ့မှာကျွန်မနောက်ပိုင်းမှာကျွန်မစာရီးရေးဖြစ်လာတာပေါ့ကျွန်မစိတ်ထဲမှာတိတ်ပြီးတော့ပြောချင်လာရင်ကျွန်မဝတ္ထုလေးတွေရေးတယ်အဲတခုခုဒီလိုနဲ့အခါမျိုးကြရင်တော့ကျမစောင်းမရည်ရေးလေချင်း2015အချိန်ကာလဒီမှာဆိုရင်တော့ကျမကစောင်းမရည်ကိုရေးပစ်ခဲ့ကျမလေအောင်စာကြည့်တိုက်ကိုရောက်တဲ့အခါမှာကျမတို့စာကြည့်တိုက်က
ကော်မတီကလည်းအမတန်တက်ကြွတယ်အဲ့ခါကျကျွန်မတို့တွေရှားပြီးတိုင်းကောင်းစုံနေရမှာပဲရာသာရှားပြီးဖွံ့ဖြိုးဖို့အတွက်ရှားပြီးပြိုင်ပွဲတွေလုပ်ပြီးတယ်အနောက်ပိုင်းကပြားရုပ်ပွဲတွေလုပ်ဖို့ရှိတယ်ဝိသုထပ်ပြီးရှင်းမွေးပွဲတွေကျွန်မတို့လုပ်တယ်အဓိကကတော့ကလေးတွေကိုအဓိကထားလိုက်ရှင်လေတန်းအရှင်နေပေါ့နော်ကလေးတွေကိုအဓိကထားပြီးမိသားတွေလည်းကျွန်မတို့ကျိုးစားပြီးတော့သင်ခွင့်ရတယ်ဟိုအပျော်ဖတ်ရှားပြီးတွေကိုရောက်နေတဲ့လူငယ်တွေဆိုရင်စုံဖတ်တတ်လာအောင်လို့ဆိုတော့ကျွန်မတို့နှစ်အုပ်ပေးမှာအဲ့ဒီမှာတအုပ်ကိုဖတ်ရှုခြင်းနဲ့အထက်ပြီးကလေးတွေအတွက်ကျိုးစားပြီးတော့ဘာလို့လုပ်ကြလဲဆိုတော့ရှားပြိုက်ကိုဘုဟုပြုပြီးတော့ကလေးတွေရဲ့စိတ်ဖွံ့ဖြိုးလာရင်တော့ကိုကောင်းတယ်ပေါ့စိတ်ဖွံ့ဖြိုးရဲ့လူကလေမကြမ်းတမ်းလို့မရဆက်ဘူးအဲဒီလိုနိုင်တဲ့ငယ်ရည်ရဲ့လက်ထက်ကိုအပ်ပြီးပြီဆိုရင်တော့ကျမမှရှိနေတဲ့စာအုပ်လေးတွေနဲ့ပေါ့နော်ကျမမိုဘိုင်းစာကြည့်တဲ့လူတစ်ခုလုပ်နေလို့တော့ကျမစိတ်ကူးထားပါတယ်စာဖတ်ခြင်းပေါ်မှာကြုံကြည်လာအောင်စာကြည့်တဲ့ဖက်ကနေကျမလုပ်နိုင်တဲ့လောက်လုပ်သွားမယ်ဒါလို့လဲဆိုတော့ခုနစကားကိုလည်းကျမပြန်ပြောပြပါတယ်စာဖတ်တဲ့လူဟာစိတ်ကွန်ထရိုးမှုအားကောင်းပါတယ်အဲ့လိုဒီအကောင်လိုင်းတော့ကျမတို့တွားခြင်းနဲ့လမ်းပေါ်ကိုရောက်မယ်လို့ကျမထင်ပါတယ်အဲ့တော့ကျမရဲ့ယုံကြည်ခြင်းကတော့ဆက်ဖက်ခြင်းပါရှင
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်သူယုံကြည်ရာစီစဉ်ကိုအခုလိုတနင်္လာနေ့ညတိုင်းမှာအသစ်နားဆင်နိုင်ပြီးကြာသပတေးနေ့မနက်ခင်းမှာနောက်တစ်ချိန်ပြန်ပြီးတော့ထုတ်လွှင့်ပေးပါလိမ့်ရှင်မနက်ပိုင်းအင်ကာမနက်ပိုင်း6နာရီကနေ9နာရီထိထုတ်လွှင့်မယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 kHz 12.13 ညလိုင်းဒိုမီတာ40 kHz 04.13 ညလိုင်းဒိုမီတာ51 kHz 5859နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1595တို့ကနေဓာတ်ရိုက်ဖန်ယူနားဆင်နိုင်ကြပါတယ်ရှင်အခုတော့တနင်္လာနေ့ညပဲထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါဦးမရှင
်။အမေရိကန်သမ္မတဘန်ဖီစခန်းဖြစ်တဲ့ Camp David မှာတာလီဘန်အဖွဲ့နဲ့တွေ့ဆုံဆွေးနွေးမယ့်အစီအစဉ်ကိုဖျက်လိုက်တဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကအယုဒ္ဓယာကြေညာလိုက်ပြီးတဲ့နောက်အာဖဂန်နစ္စတန်နိုင်ငံကာဘူးမြို့တော်မှာတာလီဘန်အဖွဲ့ရဲ့တိုက်ခိုက်မှုတွေထပ်ဖြစ်ပါတယ်။မနေ့ညကတိုက်ခိုက်မှုဖြစ်တာဒီမှာတော့တိုက်ဆုံးတန်ရာရတဲ့သတင်းတွေချက်ချင်းမသိရသေးပါဘူး။ရုရှားနိုင်ငံမှာတနင်္လာနေ့ကကျင်းပတဲ့ဒေသတရယူကော့ပွဲဒီမှာလက်ရှိအာဏာရအယူနိုက်တက်ရုရှားပါတီကလွှတ်တော်အမတ်နေရာတော်များများရှုံ့နေသွားပါတယ်။အတိုက်ခံကိုယ်စားလှယ်လောင်းတွေဝင်ပြိုင်ခွင့်မရတဲ့အတွက်မော်စကိုမြို့တော်မှာဇေဇူးနေ့တစ်ခုတွင်အကြီးဆုံးဆန္ဒပြပွဲတွေဖြစ်ခဲ့ပြီးဒီမှာကျင်းပတဲ့အခုဒေသတရယူကော့ပွဲတွေကိုလူများကအဓိကစောင့်ကြည့်နေကြတာပါ။မေအားလုံးဒီပတ်ယူတဲ့ပြီးချိန်မှာယူနိုက်တက်ရုရှားပါတီကသုံးပုံတစ်ပုံရှုံ့နေတယ်လို့ RIA သတင်းဌာနကထုတ်ပြန်ပါတယ်။မြန်မာနိုင်ငံဆိုင်ရာတရားလွတ်လပ်တဲ့ကုလသမဂ္ဂစုံစမ်းစစ်ဆေးရေးအဖွဲ့ IMM အနေနဲ့အထက်လက်ရှာဖွေရေးအဖွဲ့ UNFFM ရဲ့အားကောင်းလာတဲ့လုပ်ငန်းကိုဆက်လက်လုပ်ဆောင်တဲ့အနေနဲ့ရာဇဝတ်ကြောင်းရရေးယူနိုင်ရေးမှုကင်းပြည့်ရတဲ့ကိုစုဆောင်သွားတော့မှာဖြစ်တယ်လို့လူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂမှာမင်ဂျီမီရှယ်ဘက်ရှလကပြောပါတယ်။တရားဥပဒေနဲ့ညီဖြစ်စေဖို့နဲ့မြန်မာနိုင်ငံရဲ့ဒီမိုကရေစီအတွင်းကူးပြောင်းရေးခိုင်မာအားကောင်းစေဖို့တည်ထောင်ထားတဲ့နိုင်ငံတကာဖွဲ့စည်းလုပ်ဆောင်ချက်တွေမှာပူးပေါင်းဆောင်ရွက်ဖို့လည်းမြန်မာအစိုးရကိုမီရှယ်ဘက်ရှလကတိုက်တွန်းသွားပါတယ်။ဆူဇလန်နိုင်ငံဂျနီဗာမြို့မှာလက်ရှိကျင်းပနေတဲ့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီ52ကျွမ်းအစည်းအဝေးအဖွဲ့မင်းငွန်းထဲမှာမဟာမင်းကြီးကအဲ့ဒီလိုပြောဆိုတိုက်တွန်းသွားတာပါ။ဟောင်ကောင်ကျွမ်းမှာဒီမိုကရေစီနဲ့လူ့ခွင့်ရေးတုတ်တဲ့စီရေးအားပေးပံ့ပိုးမဲ့ပါတီနယ်စလုံးထောက်ခံတဲ့ဥပဒေမူကြမ်းပြတ်အတည်ပြုနိုင်အောင်အမေရိကန်ကွန်ဂရက်ကရှေ့ဆက်လုပ်မယ်ဆိုရင်ဒါဟာဟောင်ကောင်ပြည်တွင်းကိုဝင်ဆက်ဖက်တာဖြစ်လိမ့်မယ်လို့ဒီအစိုးရပိုင်သတင်းစာမှာဒီကနေ့ရေးထားပါတယ်ခင်ဗျာ
။တနင်္လာနေ့ညပဲထိတ်တန့်ရောက်နေတဲ့သတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းပြောပြပေးသွားတာဖြစ်ပါတယ်ရှင်။အခုညအစီအစဉ်ထုတ်လွှင့်ရမှုကမတ်စုမုံဖြစ်ပြီးအတန်ဖတ်အင်ဂျင်နီယာကတော့ Aiden Uruku ဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့ည9နာရီကနေ10နာရီထိအစီအစဉ်အစဆုံးကိုအတန်လွှင့်ချိန်ပြီးပြခြင်းည10နာရီကနေ17နာရီထိလိုင်းဒိုမီတာ16 19 41တို့ကနေတိုက်ရိုက်ဖန်ယူနာဆင်နိုင်ပါတယ်။VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးတင်ပါတယ်။ VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.